Welcome to the Voice of America in Burmese.
Minglam and Kimasa, Washington Review American Tangani, Natanga, Mila Chowye, Botapune Menakin season ago, Nema Samajiman at Chanaigani Kunanaiti, Langometer and the Sally Lazen and Azette, Langlamida de Akuze Rogani, Tonan Bini Bami. ဒီမနက်ခင်းတဲ့ရင်တွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ယူရင်းခဲ့ရတဲ့အမေရိကန်စီးပွားရေးပြန်ပြီးကောင်းမွန်လာအောင်သူလှုပ်ဆောင်ပေးမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။လွန်ခဲ့တဲ့နှစ်လလောက်တုန်းကအမေရိကန်ဟာကမ္ဘာမှာစီးပွားရေးအကောင်းဆုံးဖြစ်ခဲ့တယ်လို့အခုဒီလိုပြန်ပြီးဖြစ်အောင်လုပ်မယ် ပါတယ်။အခုလောသမရကပြောပေမဲ့အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါနဲ့တည်ဆုံးသူက6,900ကျော်ရှိနေတာကြောင့်ကမ္ဘာနိုင်ငံတွေအားလုံးထဲမှာတည်ဆုံးမှုအများဆုံးဖြစ်နေတယ်လို့ဩဂုတ်လအစောပိုင်းလောက်မှာတည်ဆုံးသူက13,400ကျော်မယ်လို့ခန့်မှန်းထားတာပါ။ဒါအပြင်အလောက်ကခိတ္တရက်ဆိုင်ခံရပြီးလစာမရသူကတန်း30ကျော်နေတယ်လို့သတင်းဖတ်တစ်ဖက်ကိုလူပေါင်းတန်းနဲ့ချီးပြီးအလုတ်လက်နဲ့ဖြစ်နေတာပြီးခဲ့တဲ့တစ်လခွဲလောက်ကလေးကဖြစ်ပါတယ်။ဒါပေမဲ့လည်းသမရရဲ့အားပေးမှုနဲ့အမေရိကန်ရဲ့ပြည်내အတော်များများကအုပ်ချုပ်ရေးမှုတွေကသူတို့ရဲ့ပြည်내တွေမှာလုပ်ငန်းတွေကိုပြန်ပြီးဖွင့်ဖို့အတွက်စပြီးခွင့်ပေးနေပြီဖြစ်ပါတယ်။ပြည်ပကရင်းနဲ့အကြမ်းဖက်မှုတွေကြောင့်ပြည်ရင်းအိုးအိမ်ပြောင်းရွှေ့အခြေချနေထိုင်ရသူကလေးငယ်ဦးရေတိုးလာမှုဟာဘယ်တော့မှနေမှာမတူပဲအမြင့်ဆုံးအနေထားရောက်လာနေပြီးခံမှန်းချေကလေးငယ်19သန်းလောက်ဟာစောင့်ရှောက်မှုနဲ့အကာအကွယ်ကောင်းကောင်းမရဘဲဖြစ်နေတယ်လို့ကုလသမဂ္ဂကလေးညာရန်ပုံွေအဖွဲ့UNICEF ကအင်ကာနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Syria, Congo နဲ့ Yemen နိုင်ငံတွေမှာသူတို့နိုင်ငံတွင်ကလေးငယ်စုစုပေါင်း3ပုံတပုံဟာ IDP တွေဖြစ်နေကြတယ်လို့ Colombia, Afghanistan, Somalia, Nigeria နဲ့ Sudan နိုင်ငံတွေအပါအဝင်နိုင်ငံအတော်များများမှာလည်းနေဆက်ဒေသတွေမှာကလေးငယ်ပေါင်း1,000ကျော်ဟာအိုးအိမ်ပြောင်းရွှေ့နေထိုင်ကြရတယ်လို့ပြောပါတယ်။ဒီကလေးတွေအတွက်ပညာရေးနဲ့ကျန်းမာရေးအပါအဝင်အခြေခံလိုအပ်ချက်တွေအရေးတကြီးလိုအပ်နေတယ်လို့UNICEF ပြောခွင့်ရမရက်စီမကားတို့က VWE ကိုပြောပါတယ
် They're being uprooted and taken out of their familiar surroundings
သူတို့မိသားစုအတိုင်းဝဲအောင်မမနေရတဲ့အတွက်ကျုံလာရဆိုင်တဲ့အန်ဒီယာကအမျိုးမျိုးရှိနေတယ်လို့ပြောပါတယ်ဒီအန်ဒီယာတွေထဲမှာအကျန်းဖက်မှုခံရတာချင်းချောက်ဆော်ကားမှုတွေလုံအောင်အမျက်ထုတ်မှုတွေအပြင်လူမှောင်ခိုကူးမှုပါခံနိုင်ရခြင်းရှိတယ်လို့လည်းပြောပါတယ်ဒါအပြင်ကိုရိုနာဗိုင်းရပ်စ်လိုရောဂါအန်ဒီယာနဲ့လည်းကျုံလာနိုင်ကြောင်းနဲ့အခုဒီကာယောဂါဆိုဖြစ်ပေါ်လာတာဟာခလိငယ်ရဲ့အိုးအိမ်ရှိပြောင်းအခြေချမှုနှုံးထူးထူးခြားခြားတိုးလာစေတယ်လို့လည်းပြောပါတယ်။ဒါကြောင့် IDP ဘဝရောက်နေရတဲ့ခလိငယ်တွေနဲ့သူတို့ရဲ့မိသားစုတွေအတွက်ကုညီကဝယ်ပေးဖို့နဲ့အရေးတကြီးလိုအပ်တာတွေလုပ်ပေးရတဲ့အတွက်အစိုးရရဲ့အရက်ဖက်နဲ့ပုဂ္ဂလိကဖွဲ့စည်းတွေညီညီညွတ်ညွတ်ခိုင်ခိုင်မာမာလှုပ်ဆောင်ကြဖို့ UNICEF ကဖန်ကြားလိုက်ပါတယ်။မြန်မာနိုင်ငံက Facebook စာမျက်နှာ3ခုအကောင့်18ခုနဲ့အဖွဲ့တစ်ဖွဲ့ရဲ့စာမျက်နှာတွေကိုဖယ်ရှားပစ်လိုက်တယ်လို့ Facebook ကုမ္ပဏီကအင်ကာနေ့မှာကြေညာပါတယ်။ဒီကွန်ရက်အဖွဲ့ဟာပြည်တွင်းအတွက်ဦးစားပေးလှုပ်ဆောင်တာတွေ့ရပြီး Facebook ရဲ့စုံစမ်းစစ်ဆေးချက်အရမြန်မာရဲတပ်ဖွဲ့ကအဖွဲ့ဝင်တွေနဲ့ဆက်နွယ်မှုရှိတာတွေ့ရတယ်လို့ Facebook ရဲ့2020 April လတည်းထုတ်ပြန်တဲ့တွေ့ရှိချက်စစ်တမ်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံတွင် Facebook သုံးဆမှုမှာတန်တရားဖြစ်စရာလှုပ်ဆောင်ချက်ရှိမရှိ Facebook ကစုံစမ်းစစ်ဆေးရမှာဒီကွန်ရက်ရဲ့မူမမှန်တာတွေကိုတွေ့ခဲ့ရကြောင်းလည်းဖော်ပြပါတယ်။တခြားနိုင်ငံတွေကမူမမှန်တဲ့ Facebook သုံးဆမှုတွေအတွက်ပါ Facebook ရဲ့ April လတွေ့ရှိချက်တွေထဲမှာဖော်ပြထားတာဖြစ်ပြီးကွန်ရက်၈ခုကအကောင့်တွင် Facebook စာမျက်နှာတွေနဲ့အဖွဲ့တွေကိုပါပိတ်ပစ်ခဲ့တယ်လို့ပြောပါတယ်။ဒီထဲမှာပြပအတွက်ရည်ရွယ်ပြီးလှုပ်ဆောင်တဲ့အဖွဲ့နှစ်ဖွဲ့ကတော့ Russia နဲ့ Iran နိုင်ငံတွေကဖြစ်ပြီးမြန်မာ၊ American ၊ Georgia နဲ့ Mauritania နိုင်ငံတွေကနောက်အဖွဲ့၆ဖွဲ့ကတော့ပြည်ရင်းအတွက်ရည်ရွယ်ပြီးလှုပ်ရှားတာတွေ့ရတယ်လို့ဖော်ပြပါတယ်။အခု Facebook ကရတဲ့သတင်းချက်လက်တွေကိုဥပဒေစိုးမိုးရေးအဖွဲ့ရင်းမူဝါဒချမှတ်သူတွေနဲ့စစ်မှုမိတ်ဆွေတွေနဲ့မျှဝေခဲ့တယ်လို့လည်းပြောပါတယ်။ Iran အစိုးရရဲ့နိုင်ငံပိုင်အသံလွှင့်ဌာနဟာ Social Media မှာရားနဲ့ချီတဲ့ account တွေသုံးပြီး Iran လိုလားတဲ့သတင်းစကားတွေကိုပြန့်ပွားအောင် American နဲ့ Britain အပါအဝင်တခြားနိုင်ငံတွေမှာရှိတဲ့မဲပေးသူတွေကိုပြစ်မှတ်ထားတဲ့သတင်းစကားဖြန့်ဝေမှုတွေကိုဟိုဝဲဆိုလှုပ်ဆောင်နေတယ်လို့ Facebook ကုမ္ပဏီကအင်ကာနေ့မှာပြောပါတယ်။ မကြခင်သတင်းပတ်တွေအတွင်းမှာပဲ IRID အီရန်သံရဌာနနဲ့ဆက်နွယ်နေတဲ့ကွန်ရက်တစ်ခုအပါအဝင်မမှန်သတင်းဆက်နေတဲ့ကွန်ရက်ရှစ်ခုကိုဖယ်ရှားပစ်ခဲ့ရတယ်လို့ Facebook ကပြောပါတယ်။ IRID အီရန်သံရဌာနကွန်ရက်ဟာမမှန်သတင်းဆက်နဲ့လှုပ်ရှားမှုတွေနဲ့တိတိသားသားဆက်နွယ်မှုတွေရှိနေတယ်လို့အရင်ကတည်းကသတ်မှတ်ထားပေမဲ့ဒီလှုပ်ရှားမှုတွေတိုင်းတာဝန်ရှိမရှိတော့ပြောဖို့စောနေသေးတယ်လို့ Facebook က Cyber လုံခြုံရေးမှူးဝါဒဆိုင်ရာအကြီးအကဲ Nathaniel Glitcher ကပြောပါတယ်။အခုလိုမမှန်တဲ့အတွက်နဲ့လှုပ်ရှားမှုတွေလုပ်တဲ့ဆိုရဆွဆဲမှုတွေဟာအတိတ်ပဲမရှိဘူးလို့အီရန်အရာရှိတွေကအရင်တုန်းကတော့ညှင်းဆိုခဲ့တာပ
ါ။ UAE American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
့်ကျွန်တော်ရေမထွန်ပါသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်ငွေကြေးခဝါချမဆိုင်ရာစီမီစီကန်တွေကိုလိုက်နာဖို့ပြက်ကွက်တာကြောင့်မြန်မာနိုင်ငံကငွေကြေးခဝါချမဆိုင်ရာအမည်ပြည့်စည်းရင်းမှာဥရောပသမဂ္ဂဖက်ကထည့်သွင်းမှုရှိနေပါတယ်မြန်မာနိုင်ငံပါဝင်နိုင်ငံ22နိုင်ငံကိုငွေကြေးခဝါချမှုနဲ့ပတ်သက်ပြီးအနိကဆောင်ချီရမယ့်နိုင်ငံစီးရဲမှာထည့်သွင်းထားမယ်ဥရောပကော်မရှင်ရဲ့ညင်ညာချက်ကိုကြတာပရင်းနေမှာထုတ်ပြန်မယ်လို့ယူဆရပါတယ်မြန်မာနိုင်ငံနဲ့တူအာရှကကမ္ဘောဒီးယားနဲ့မွန်ဂိုလီးယားနိုင်ငံတွေလည်းအမည်ပြည့်စည်းရင်းနဲ့ထည့်သွင်းခံရမှာဖြစ်ပြီးစည်းရင်းနဲ့ထည့်သွင်းခံရမယ့်နိုင်ငံတစ်တည်းထဲပနားမားဘဟားမားစ်နဲ့မော်ရီရှက်စ်နိုင်ငံတွေပါဝင်တယ်လို့ညင်ညာချက်မူကြမ်းကိုရရှိခဲ့တဲ့ရိုက်တာသတင်းဌာနကပြောပါတယ်EU ရဲ့ဥပဒေအရဗန်တွေနဲ့တခြားဗန်ဓာရေးအဖွဲ့အစည်းတွေဟာသူတို့ဖောက်တဲ့ကုမ္ပဏီတွေကိုအဲ့ဒီစီးရင်ပါနိုင်ငံတွေနဲ့အလုပ်လုပ်တဲ့အခါသူတို့ခြားခြားအနိကဆောင်ကြည့်စစ်ဆေးဖို့လိုအပ်ပါတယ်။ဥရောပကော်မရှင်ကပြီးခဲ့တဲ့နှစ်စီးရင်ထဲမှာပါဝင်တဲ့အာရှနိုင်ငံဖြစ်တဲ့လာအိုနဲ့သီရိလင်္ကာနိုင်ငံတွေကိုဒီနေ့နာမည်ပြည့်စီးရင်တွေကနေဖယ်ဖျက်ထားတယ်လို့လည်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ကမ္ဘာတဝန်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်နေရမှာဆေးရနွမ်းပါတဲ့နိုင်ငံတွေကိုအကူအညီတိုးပြင်ပေးဖို့ဂျာမနီနိုင်ငံရဲ့စီးပွားပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးဝန်ကြီးကဥရောပသမဂ္ဂ EU ကိုတိုက်တွန်းတောင်းဆိုလိုက်တဲ့အချိန်ထဲမှာပဲနိုင်ငံတွေလူအခွင့်အရေးအခြေအနေတွေတိုးတက်လာအောင်မလုပ်နိုင်တဲ့မြန်မာနိုင်ငံလိုနိုင်ငံတွေအပေါ်အကူအညီတွေကိုဖြတ်တောက်ပြဖို့တောင်းဆိုလိုက်ပါတယ်
။ Das ist auch ein Genozid und ich habe die Regierung von Myanmar aufgefordert den Rohingyas
ဒီမှာရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်မှုတွေဟာလူမျိုးတုံးတပ်ဖြတ်ရရောက်တယ်။ဒီမှာအစိုးရအနေနဲ့ရိုဟင်ဂျာတွေကိုလက်ခံကြုံစွာနဲ့တည်ရပြန်နိုင်အောင်စီစဉ်ပေးဖို့တောင်းဆိုခဲ့ပေမဲ့လို့ဒီမှာနိုင်ငံဘက်ကလိုက်ပါဆောင်ရွက်တာမရှိဘူး။ဒါကြောင့်အခုလိုအချိန်မျိုးမှာဒီမှာနိုင်ငံရဲ့ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဆက်မလုပ်သင့်တော့ဘူးလို့ယူဆကြောင်းနဲ့ဒီမှာနိုင်ငံအတွက်အကူအညီတွေကိုတခြားလိုအပ်တဲ့နိုင်ငံတွေကိုလွှဲပြောင်းပေးဖို့ဂျာမနီဝန်ကြီးဂတ်ဝီလာကတိုက်တွန်းကြေညာခဲ့တာပါ။ဂျာမနီနိုင်ငံရဲ့နိုင်ငံကဖွံ့ဖြိုးရေးအကူအညီတွေနဲ့ပတ်သက်တဲ့မူဝါဒတွေကိုအင်္ဂလိပ်ကထုတ်ပြန်ပြောကြားချိန်မှာအခုလိုပြောခဲ့တာဖြစ်ပါတယ်။ကမ္ဘာတဝန်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းတွေမှာကူညီဖို့သူ့အစိုးရကယူရိုငွေတန်း1000တည်ပြုထားတဲ့အပြင်နောက်ထပ်ယူရိုတန်း3000ထပ်တိုးကူညီနိုင်ဖို့ကိုလည်းဗန်ဒိုက်ဝန်ကြီးနဲ့ဆွေးနွေးနေတယ်လို့ဝန်ကြီးမူလာကပြောပါတယ်။ဒီလိုအကူအညီထောက်ပံ့တွေကိုလက်ခံထားတဲ့နိုင်ငံတွေအနေနဲ့နိုင်ငံတွေမှာလူခွေချူပေါင်းမှုတွေမရှိအောင်လှုံ့ဆော်ရမှာဖြစ်ပြီးအချင်းပြတ်ချစားမှုတွေကိုတိုက်ဖြတ်သွားရမှာဖြစ်တယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံမှာတော့စစ်တပ်ရဲ့လူခွေချူပေါင်းမှုတွေကြောင့်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တိတ်နေချီဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခဲ့ရတယ်လို့ EU အပါအဝင်နောက်နိုင်ငံအများပြားကဖြစ်တင်ထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေနေရပြန်နိုင်ရေးကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့လက်တွဲဆောင်ရွက်နေတဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျာ။ရိုဂျာဒုက္ခတယ်ရီလို့ယူဆရသူ200ဦးကိုပြီးခဲ့တဲ့အီဗီလာ5ရက်တုန်းကမလေးရှားနိုင်ငံနဲ့တရားမဝင်ပို့ဆောင်မှုကျူးပတ်မှုနဲ့တန်တရားရှိသူနောက်ထပ်မြန်မာလူမျိုး4ဦးကိုမလေးရှားရေချောင်းကြီးကြပ်ရေးအေဂျင်စီ MMEA ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ပြီးခဲ့တဲ့အီဗီလာ16ရက်နဲ့18ရက်တွေကရန်ခိုင်အင်အားမှအလားတူဖမ်းဆီးခံရတဲ့2ဦးစီကတရင်အချက်လက်တွေအရအခုလိုထပ်မံဖမ်းဆီးခဲ့တာလို့ခေတားနဲ့ပီရစ်ပြည်နယ် MMEA လက်ထောက်ညွှန်ကြားရေးမှူးရေချောင်းကပတိန်ဇူလင်ဒါရမ်လီကပြောပါတယ်။အသက်24နှစ်နဲ့53နှစ်အကြာအရွယ်ရှိတဲ့လူလေးဦးကိုတနင်္ဂနွေနေ့ကပန်တန်ပြည်နယ်မှာဖမ်းဆီးခဲ့တာလို့မလေးမျိုးတဲ့မှာဖော်ပြထားတာပါအခုဖမ်းဆီးရမိသူအလုံးကိုလူကုန်ကူးမှုရှင်းပြောင်းချေချတွေကိုတရားမဝင်ပို့ဆောင်မှုစားရပြစ်မှုတွေနဲ့တရားဆဲဆိုသွားမှာဖြစ်ကြောင်းကပ္တိဇူလင်ဒါရမ်လီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ကိုရိုနာဗိုင်းရပ်စ်ထိခိုက်ရေးကန့်သတ်ချက်တွေကြောင့်ပြည်ပနိုင်ငံတွေမှာတောင့်တင်နေတဲ့တိတ်ကနန်းချီရှိတဲ့အိန္ဒိယနိုင်ငံသားအများအများကိုလေရင်နဲ့ရေတပ်သင်္ဘောတွေအသုံးပြုပြီးပြန်လည်ခေါ်ယူမဲ့အစီအစဉ်ကိုစတင်နေပြီလို့အိန္ဒိယအစိုးရကအင်ကာနိကပြောပါတယ် ဗိုင်းရပ်စ်ထိန်းချုပ်ရေးအစီအစဉ်တွေကိုတင်းတင်းကြပ်ကြပ်လုပ်ဆောင်နေတဲ့အိန္ဒိယနိုင်ငံဟာပြည်ပလျင်ဆက်ရောက်မှုကိုမလနောက်ပိုင်းလည်းကပိတ်ထားတာကြောင့်ပြည်ပမှာအလုပ်လုပ်ကန်နေသူတွေနဲ့အကြောင်းသူကြောင့်သားများအပြားနိုင်ငံရဲ့ခြားမှာတောင်းတနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံသားတထောင်ကျော်ကိုပြန်လည်ခေါ်ဆောင်ဖို့တင်မောနစ်စင်းကိုမော်လဒိုက်ကိုဆီလွတ်လိုက်ပြီးလို့လည်းအိန္ဒိယရေတက်ကအင်္ဂလိပ်နောက်ပိုင်းမှာပြောပါတယ်။တတိယမြောက်တင်မောကိုအိန္ဒိယနိုင်ငံသား3.3သန်းရှိတဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE ကိုဆီလွတ်ထားတယ်လို့လည်းရေတက်ပြောခွင့်ရက AFP သတင်းဌာနကိုပြောပါတယ်။နိုင်ငံသားတွေကိုကြာတာပရိကစပြီးပြန်လည်ခေါ်ယူမယ်လို့အိန္ဒိယဆွေရကကြေညာထားပြီးနိုင်ငံ12နိုင်ငံကလူပေါင်း1000ကျော်နီးပါးကိုလေယာဉ်စီးရင်64ခုနဲ့ကြာတာပရိကစလို့ပြန်လည်ခေါ်ဆောင်ပေးမယ်လို့မြို့ပြလေကြောင်းဝန်ကြီးဌာနကပြောပါတယ်။အဲ့ဒီလေယာဉ်စီးရင်တွေနဲ့ဒီနေ့ပြန်ပြလူ1000ဝန်းကျင်ကိုတပတ်ကြာအိန္ဒိယနိုင်ငံတွင်းကနေရာတွေကိုပို့ဆောင်ပေးမှာဖြစ်တယ်လို့လည်းအိန္ဒိယနိုင်ငံတိုင်းဝန်ကြီးဌာနကပြောပါတယ်။အင်္ဂလိပ်ကထုတ်ပြန်ကြေအရအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း1000ခွဲခန့်ရှိပြီးသေဆုံးသူ1500ကျော်ပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာထိတ်တဲရေဒီယိုရုပ်သံလွှဲသတင်းဌာနကြီးတစ်ခုကိုလုပ်ငန်းတွေရပ်ဆိုင်းလိုက်ဖို့အစိုးရကအမိန့်ထုတ်လိုက်တဲ့အတွက်ဒီလိုရဟာလွတ်လပ်တဲ့မီဒီယာတွေပေါ်တိုက်ခိုက်မှုအဖြစ်ဆွဆွဲချက်တွေထွက်ပေါ်လာပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူဇာတေရဲ့ဝိစေဝနေနေဆောင်ရွက်ချက်တွေအပါအဝင်သူ့မူဝါဒတွေနဲ့လုပ်ရက်တွေကိုဝေဖန်လေးရှိတဲ့ ABS-CBN ရေဒီယိုရုပ်သံလွှဲသတင်းဌာနကို25နှစ်လိုင်စစ်တပ်တန်းကုံဆုံးသွားတဲ့အကြောင်းပြချက်နဲ့လုပ်ငန်းတွေရပ်ဆိုင်းဖို့အမျိုးသားဆက်သွယ်ရေးပြန်ကြားရေးကော်မရှင်အဖွဲ့ကအင်္ဂလိပ်ကအမိန့်ထုတ်လိုက်တာပါ။ကယောဂာနဲ့ပတ်သက်လို့လက်လက်တဲ့သတင်းဌာနတွေကိုလူတွေပို့ပြီးအားထားလာရချိန်မှာအခုလိုပိတ်ပင်လိုက်တာလည်းဖြစ်ပါတယ်။ ABS-CBN သတင်းဌာနအပေါ်အခုလိုပိတ်လိုက်တာဟာသတင်းလွတ်လပ်ခွင့်ကိုချိုးဖောက်ဖို့ကြိုးပမ်းတဲ့လောက်ရဖြစ်ဝေဖန်မှုတွေကိုဖိလစ်ပိုင်အစိုးရကညှင်းဆုံနေတဲ့အချိန်ထဲမှာပဲ online သတင်းဌာနတစ်ခုဖြစ်တဲ့ Rappler ဟာနိုင်ငံခြားသားပိုင်ဆိုင်ခွင့်ကိုပိတ်ပင်ထားတဲ့ဥပဒေကိုချိုးဖောက်နေတယ်လို့လည်းအစိုးရကဆွဆွဲထားပါတယ်ခင်ဗျာ။ဘူဒုံနဲ့မနပိုင်သောဆွေရသတင်းတွေကိုနားဆင်ပြီးမှတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ဒီမှာကစုမမချင်းအလုသမားခွင့်ရတောင်းဆိုရကအလုသမားတွေနဲ့အလုသမားကြီးလှုပ်ရှားသူတွေဖမ်းဆီးခံရတဲ့အကြောင်းကိုပြောပြပေးစမှာလေ။ COVID-19 ကပ်ရောဂါကြောင့်လုပ်ငန်းတွေရပ်နားချရတဲ့အချိန်လူဝါကလာစားပြေဝါခန်းစားခွင့်ရရှိရေးရန်ကုန်မြို့မှာတပိတ်စခန်းဖွင့်ပြီးတောင်းဆိုခဲ့တဲ့ဆက်ရုံအလုသမားတွေအလုသမားကြီးလှုပ်ရှားသူတွေကိုအာဏာပိုင်တွေကဆက်လက်ဖမ်းဆီးနေတာပါ။အလုသမားတွေနဲ့အလုရှင်တွေကြားအစိုးပိုင်းတို့ကဆွေးနွေးညှိနှိုင်းထားတဲ့ Rainway House မြမမိုးကဆက်ယုံကအလုသမားတွေနဲ့ Bright Bus တော်ဘူးကြီးဆက်ယုံကအလုသမားတို့ချို့လဲအင်္ဂါနေ့မှာပဲဖမ်းဆီးခံခဲ့ရတဲ့အကြောင်းအလုသမားရဲ့လှုပ်ရှားသူတွေကပြောပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကဆက်ယုံရှေ့မှာဆန္ဒပြခဲ့ကြတဲ့ Blue Diamond ဆက်ယုံကအလုသမားကောင်းဆောင်နှစ်ဦးနဲ့အလုသမားတွေအပြင်ဗမာနေနယ်လုံးဆိုင်ရာအလုသမားသမဂ္ဂများဖွဲ့ချုပ်ကခေါင်းဆောင်တွေကိုလည်းတနင်္လာနေ့မှာပဲဖမ်းဆီးပြီးတော့ထောင်ဒဏ်3လအဖြစ်ပေးခဲ့ပါတယ်။ဗမာနိုင်ငံလုံးဆိုင်ရာတောင်တော်သမဂ္ဂများဖွဲ့ချုပ်ဘကတာရဲ့ဘောလုံးမှုတော်ဒုက္ခထကိုဝေရဖြုံးမှုကတော့ဖိနှိပ်မှုတွေနဲ့ပြည်လည်မှုမရနိုင်ဘူးလို့ VOA ကပြောပါတယ်
။ကိုဝေဆက်ကိုကာဝေးကာလမှာဒီဆက်ယုံဒီလုပ်ငန်းရှင်တွေကနေပြီးတော့ဒီညံကျက်တွေကိုကိုယ်ရင်ချိုးဖောက်နေရရှိရယ်ပြီးတော့ဒီကိုဝေဆက်ကိုအကြောင်းပြပြီးတော့သူတို့ကဒီလုံသားတွေကိုဒီအသမတန်ချော့ချပြီးနေရာမျိုးတွေရှိရယ်နောက်တစ်ခုကကျတော့ဒီရပိုင်းတို့လုံသမားကြီးသမှုတော်လုံသမားကြီးတဲ့လာလာတို့ရဲ့ရက်မှာဒုက္ခလာတာကိုအကမေယုံမပေးတာမျိုးတွေလုပ်တယ်ဘလို့တဲ့ခါမှာလုံသမားကအများကြီးဆုံးရှုံးနေတာမျိုးရှိရယ်အဲ့ဒီအပေါ်မှာဒီလုပ်ငန်းအခြေအနေကနေပြီးတော့ဘယ်လိုလုပ်ချင်တယ်လုပ်နေတဲ့အခြေအနေဒီပေါ်မှာကြတော့အရေးယူမှုတွေဆောင်ရွက်မှုတွေဆိုတာကအစ်တာသင်ချားတဲ့ဟာမျိုးတွေဘာမှမလုပ်ဘူးဘယ်လိုပဲတစ်ဖက်ကနေဒီအခွင့်အရေးတွေဆုံးရှုံးလို့ရွေးစရာမရှိလို့ဒီတပိတ်မောက်ကရဲ့ဆန္ဒပြရတဲ့အလို့သမားတွေကိုဒီပုံမှန်မျိုးစုံတက်ပြီးတော့ဒီတရားစွဲရည်ဖန်ဆီးရည်ထောင်ချတာမျိုးတွေတုံးနေရည်ကဒါကဒီအလို့သမားတွေကပြည်လည်နိုင်မှာလည်းမဟုတ်ဘူးတလို့ဒီအလို့ချင်းအလို့သမားပြည်တနာတွေဖြည့်ချင်းတဲ့နည်းလမ်းလည်းမဟုတ်ဘူး
အခုလိုမျိုးအလုသမားကောင်းဆောင်တွေအလုရှင်တွေကိုဖမ်းဆီးထောင်ချအရေးယူနေတာနဲ့ပတ်သက်ပြီးအလုသမားလေသမားနဲ့ဆက်ယုံပေါင်းစုံကအလုသမားသမဂ္ဂတွေစုပြီးဖိအားပေးသွားဖို့ရှိတယ်လို့ဗမာနိုင်ငံလုံးဆိုင်ရာတာဝန်ရှိသမားသမဂ္ဂများဖွဲ့ရဲ့ဗဟိုစည်းရုံးရေးတာဝန်ခံကိုတောင်းထိုက်ကပြောပါတယ
်သူတို့အစီအစဉ်တွေကတော့ဒီ NRI ရုံးတွေတွားပြီးစာပေးတာကြီးလုပ်ခုစီရင်အစီအစဉ်တွေဆွေးနွေးကြတယ်အဓိကဆုံးဖြတ်ချက်ကတော့ဒီမှာသမဂ္ဂတွေစုပြီးတော့စီဝေးလုပ်ကြမယ်ဆုံးဖြတ်ကြမယ်ပေါ့ဒီတိုင်းမစတဲ့ဆက်ယုံမှာသဘိမောက်နေကြပြီတို့ကလည်းမရှိနေကြတယ်သူပြန်ပြီးတော့တပိတ်စကန်ပြန်ဖွင့်ကြတယ်လေးရနေကြကြတော့ရဲရန်ခွန်ဆောက်ပါတယ်ရဲအင်အားနဲ့အဲ့တပိတ်စကန်ကိုမှရှိတဲ့တပိတ်ကောင်းဆောင်ဘာနိုင်ငံလုံးဆိုင်ရာလူမှသမဂ္ဂများအဖွဲ့ချုပ်ကအဖွဲ့ဝင်တွေ၄ဦးအပါအဝင်အားလုံး6ဦးပေါ့နော်6ဦးကိုဖမ်းဆီးခေါ်ဆောင်ပြီးတော့တပိတ်စကန်ကိုဖျက်ဆီးသွားတယ်ဒီကုန်စီကန်ရဲစကန်တွေကိုအဲ့6လုံးဆွဲပြီးတော့ပုံမှန်တရှိရှိနဲ့ခရိုင်မှုတွေလည်းပါတယ်ပေါ့နော်ပါတော့ပါပြီးတော့အဲ့ဒီအေမထိန်းထိန်းပါလေညနေ၄နာရီကိုသုံးစင်းတရားအောင်ထုတ်ပြီးတော့ပုံမှန်တရှိရှိနဲ့6ရက်ကျော်ကို1000တုံးတာချမှတ်လိုက်တယ် နောက်ဆက်ရုံတည်ရောင်းလေးပြီးတော့လုံသမားတွေကိုလည်းညပတ်ကြီးမှာညပတ်တွေမှာဝင်ဖမ်းလာရရှိတယ်ပေါ့ရှိတယ်ဆိုမနက်ကလုံသမားတွေကလည်းပြီးတော့တကုတ်စေကန်းရဲစခန်းမှာသွားတွေ့တော့ရဲအာနာပါနေရဲ့အာနာပါနေကပေးမတွေ့တာရရှိတယ်အကျန်းဖက်ချင်းဆိုတာလည်းရှိကြတယ်အရင်ခေတ်စစ်ဆိုးရကာလာတုန်းကလိုပဲစစ်ချင်းမိတ်ချစစ်ချင်းထောင်ရဲခဲ့ဆိုတဲ့ပုံစံမျိုးတွေတွေ့ကြတယ်နောက်လူတွေကိုညပတ
ကယောဂါနဲ့ရင်ဆိုင်နေတဲ့အချိန်မှာအလုံသမားတွေကိုအခုလိုဖမ်းဆီးအရေးယူတဲ့လုပ်ရက်တွေကိုရပ်ဖို့ကိုဗမာနိုင်ငံလုံးဆိုင်ရာတောင်းသားသမဂ္ဂများအဖွဲ့ချုပ်ကတနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်အလုံသမားရေးလိုက်ပါကူညီနေတဲ့ဘာကသာအဖွဲ့ကကိုဝေရဖြိုးမို့ကတော့အခက်ခဲကြုံနေတဲ့အလုံသမားတွေရဲ့အခက်ခဲကိုစာနာစေချင်ပါတယ်လို့ပြောပါတယ
်အလုံသမားတွေကတကယ်ကိုအခက်ခဲတွေ့နေရတယ်ပြီးတော့ဒီတခုရှိရအလုံသမားဆန္ဒပြောင်းမှုတွေဒီအလုံသမားတပိတ်တွေနောက်ပေါ်မှာအဲ့လိုမျိုးတွေးထုတ်လုံးဆောင်မှုတွေကြောင့်အလုံသမားတွေကဒီလိုမျိုးဆန္ဒပြရတာတပိတ်မောက်လာတဲ့အခြေအနေမဟုတ်ဘူးသူတို့ရဲ့လက်တွေ့ဘဝအခြေအနေရောလည်းခက်ခဲလာတယ်သူတို့မှာတကယ်စားရမယ်တောက်ရမယ်ဖြစ်တယ်အလုံကံမဲ့တွေဖြစ်တယ်သူတို့မိခိုနေရတဲ့နောက်ကမိသားစုဘဝတွေကဒီအများကြီးကိုဒီဒုက္ခမျိုးစုံကြုံနေရတယ်အဲ့လိုအခြေအနေမှာသူတို့ကိုယ်တိုင်ကိုယ်ကဒီလိုမျိုးမတောင်းလို့မရတော့တဲ့အခြေအနေတခုရောက်လာတဲ့အခါမှာသူတို့နားလေတော့သူတို့ကြွန်းတော့တယ်သူတို့ကဆန္ဒပြရတယ်တပိတ်ဆိုင်ပွဲကိုတိုက်ကြတယ်အဲ့လိုအခြေအနေမျိုးတွေဒီကိုဗစ် -19 ကာလမတိုင်ခင်တည်းကလူသမားဖွဲ့ချုပ်တွေကနေပြီးတော့ဝန်ကြီးဌာနအစီအစဉ်ကိုတင်ပြခဲ့တာတို့ရှိတယ်ဒီလိုအခြေအနေကြုံရဆိုင်တယ်ဆိုတော့တင်ပြခဲ့တာတို့ရှိတယ်သူပေါင်းနေတဲ့လုပ်ငန်းရှင်တွေပေါ်မှာဒီတိတိယောက်ယောက်အရေးယူကြတာမျိုးကြတော့ဘာမှမရှိဘူး
တကုံးစိတ်ကတရားရုံးကနေပုံမှန်188နဲ့ထောင်းနဲ့ချလိုက်တဲ့အလုသမားခေါင်းဆောင်လေးတဲ့မှာတော့ base scan ဖွင့်ရမှာခေါင်းဆောင်ရဲ့အလုသမားတွေလည်းပါဝင်ပါတယ်စံဖန်းစည်းထားသူတွေကိုလည်းစက်ရုံပိတ်ဆို့စာနာပြမှုလူစုလူဝေးလုပ်မှုတွေနဲ့အမှုဖွင့်ထားပါတယ်ရှင
်ထိုင်းတောင်ပိုင်းကရှေ့ပြောင်းလုသမားတွေအတွက်ရှေ့ပြောင်းလုသမားရေးလုပ်နေတဲ့ NGO တွေက COVID-19 ကာလအခြေခံကျန်းမာရေးစောင့်ရှောက်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးနေတဲ့အကြောင်းပြောပြပေးပါမယ်ထိုင်းတောင်ပိုင်းမှာရှိတဲ့ရှေ့ပြောင်းလို့သမားတွေအနေနဲ့ COVID-19 အရေးပေါ်ကာလမှာဆေးရုံဆေးကန်းတွေတွားလာဖို့အခက်အခဲတွေရှိနေတာကြောင့်အခြေခံကျန်းမာရေးစောင့်ရှောက်မှုတွေကိုလူလူကောင်းဆောင်တွေကနေတစ်ဆင့်ပြုလုပ်ပေးနေရတာဖြစ်ကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပြပါရစေ
။အလုသမားရေးတွေစောင့်ကြရအောင်ဆိုရအောင်ဒီလိုဖြာနာဖြစ်တဲ့အလုသမားတွေအဲ့လိုမျိုးဖြစ်နေတယ်ကျိုးနေတဲ့ဘာတွေတွားလိုက်ရင်စားဖို့ကြားရတဲ့စားတဲ့အစားကိုစောင့်ကြိုးရပါမယ်။အစမှပုံစံနဲ့မှာဝေးတဲ့ဆင်ကိုဗစ်နဲ့ရောပြီးတော့အဲဒီကွာရန်တင်းကိုလုပ်လို့ရှိတယ်။ဒီလိုစားဖို့သူတို့အလုပ်ဆိုင်ဆင်မှာအဲဒီလိုဟိုဖြစ်ခြင်းဖြစ်မှာဆိုရင်အတော့ရောသူတို့ကျွန်တော်တို့အားရတဲ့ကျန်းမာရေးနဲ့ပတ်သက်တာကိုကျွန်တော်တို့ဥပဒေပြီးကျွန်တော်တို့လုပ်မယ်ဆိုပြီးတော့အဲအပြည့်အဝနဲ့ခုနလူလူပေါင်းတော်မျိုးရှိမှအဲဒီအခြေခံစီးပွားမှာအဲဒါကိုကျွန်တော်လိုက်ပြီးတော့အဲဒါကိုပြည့်လိုက်။အဲတော့ပေါင်းဝင်မှရှိတယ်အာဒီလိုလိုဟာနေနေပြောစီရအောင်သွားဖို့ခက်တဲ့ဒီလိုဒီလိုအဲ့ဒီမှာသွားလို့အချိန်ကြောင်းပြောပြီးတော့ဒီလိုဆက်လို့ဒီလိုတော့မှာပါဒါမျိုးကျွန်တော်စားပြီးလေ့ကပ်မှာ
နေနေချက်တန်းဝင်တွေကတ်တက်ထားတာကြောင့်ဟောလမ်းသာဆက်တွေ့ရေးပါမရှိတာကြောင့်ပါပုံမှန်သိယူနေရတဲ့ပုံမှန်ကျန်းမာရေးစစ်ဆေးနေရတဲ့ရှေ့တောင်းလို့သမားနာတာရှေ့ယောဂါတွေတွေမှာလည်းအခက်အခဲတွေရှိရလို့ဆိုပါတယ်ဒီလိုအခြေအနေမျိုးမှာမဖြစ်မနေသိယူနေကိုဆက်တွေ့ပြီးထိတ်ဆက်ဆောင်ရွက်ပေးရတာတွေလည်းလုပ်ပေးရတယ်လို့လည်းဆိုပါတယ်
ယောဂဒီပုံနဲ့သာသီယောဂလိုမျိုးအသေးစိတ်အကြံပြုရမယ်။ဒီလိုအဖြစ်ကြီးတော့အဲဒီယောဂမျိုးနဲ့ပတ်သက်တဲ့ပုံစံရှိရင်ဒီလိုမျိုးပြောင်းနေတာတွေ့ရတဲ့အချိန်ကြီးတွေမှာပေါ်နေတာ။ဒါကအန်တီလိုက်ကလည်းရှိပြီးဆက်နေလို့ရှိတဲ့အခါကျတော့အဲဒီအသေးစိတ်ကိုတော့သိနိုင်လို့ဒီနိုင်လို့အသေးစိတ်ကိုသိရင်ဒီသက်တဲ့အမျိုးစိတ်ကတော့အခုသိရမှန်းလည်းဝေဖန်ကျွန်တော်ကအွန်လိုင်းဆက်လုပ်ပြီးတော့အဲဒီမျိုးသိရုံသိရတဲ့ကပုံမှန်သိယူရလို့ရှိတယ်။အဲဒီလိုကတော့သမားကလေးဒီပြည်တဲ့သူနဲ့နေရတဲ့ဝီရနောက်သူကဒီကွာပြီးတော့ပြည်ုံပြည်ုံကိုကွာပြီးတော့သိယူအဲ့ဒါပုံမှန်သင်္ကန်းတွေကိုသိယူဆိုတာဒီပြည်ဖို့တောင်းရမရှိဘူ
းထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလအတွင်းမေလဇန်းကစပြီးဈေးတချို့ပြန်ဖွင့်ပေးတာပါဝင်တခြားကန့်သတ်ချက်တချို့ကိုတော့တခြားကန့်သတ်ချက်တချို့ကိုတော့ဖြေလျှော့ပေးခဲ့ပေမဲ့ညမထွက်ရအမိန့်နဲ့နေမြေဖြတ်တန်းသွားလာခွင့်ကန့်သတ်ချက်တွေကိုတော့မေလကုန်ထိတက္ကန်တိုးမြင့်ထားပြီးနေမြေတစ်ခုနဲ့တစ်ခုကျော်ပြီးခီးသွွာလာခွင့်တွေကိုပိတ်ပင်ထားခြင်းဖြစ်ပါတယ်။ဒီလိုကာလမှာစေယုံစေကန်းသွားဖို့အခက်အခဲဖြစ်နေသူတွေကိုရှေ့ပြောင်းလို့သမားကြီးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကလိုက်လံကူညီရတာဖြစ်တယ်လို့အလုံးလက်မဲ့ဖြစ်ပြီးနေရပြန်လို့မရခင်စားတောက်ရေးခက်ခဲနေသူတွေကိုလည်းအကူအညီပေးနေကြတယ်လို့လည်းဆိုပါတယ်။ကျမမအေးအေးမှာထမ်းမြမနေဆက်ကနေသတင်းပေးပို့နေတာပါ။
VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ခံရပြီးပြန်လည်ကောင်းမွန်လာတဲ့ American မြန်မာတချို့ခံစားခဲ့ရတဲ့ရောဂါလက္ခဏာတွေဘာတွေလဲ။ virus တန်ခံပြီးတဲ့နောက်ပြန်လည်တက်တာလာတဲ့အချိန်မှာဘာတွေဆက်ပြီးခံစားရသလဲဆိုတဲ့အတွေ့အကြုံတွေကိုကြားဖို့ရှိပါတယ်။ကျွန်မအင်ဂျင်နိုင်ပါ။နယူးယောက်မြို့မှာအခြေချနေထိုင်နေတဲ့အသက်30အရွယ်ကိုပြည့်မှုကတော့မက်ရှနာကုံပိုင်းယောဂါစပြီးခံစားရချိန်မှာကိုပူခေါင်းကိုက်ချောင်းဆိုးပေမဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တယ်မထင်ပဲအလုပ်ပင်ပန်းပြီးမိုးမိတာကြောင့်လို့ပဲထင်ခဲ့တဲ့အတွေ့အကြုံကိုအခုလို VOA ကိုပြောပါတယ
်ပုံမှန်အနေထားရကျွန်တော်ကဟိုဖြားရင်တောက်နေကြတိုင်တင်တော့ကိုတလုံးတောက်တယ်အရင်ကလူတွေကပြောတိုင်တင်တော့နှလုံးတောက်တယ်ဆိုတော့အဲ့ဒီနေရာကျတော့တလုံးနဲ့တောက်လိုက်တယ်တောက်လိုက်ပြီးတော့အဲ့ရအဲ့လိုမျိုးအိတ်သွားတာပေါ့ကျွန်တော်တောက်တိုင်းကျွန်တော်တောက်ပြီးတော့အိတ်သွားပြီးပြန်နိုးလာတဲ့အချိန်မှာကျွန်တော်ခေါင်းလေးပုံပြီးစပြီးတော့ကျွန်တော်လုံးဝအဖျားလည်းမကြတော့ကျွန်တော်ကအဖျားမကြလို့ဆိုရင်ကျွန်တော်ကဟိုတုံမှတုံလာတဲ့အနေထားမျိုးဖြစ်လာတော့ဗျအထဲတွေကနေပြီးတော့အဲ့လိုမျိုးခုခုအေးပြီးတော့ဖလိုက်ကနေအေးတဲ့ပုံမျိုးတွေပါခံစားလာဟာရိုးရိုးပုံမှန်ဖျားလာတယ်ဒီမှာပါဆိုပြီးတော့အဲ့မှာဆေးကတောက်တယ်ဆေးချက်တောက်ပြီးတော့မနက်စာလုံးဝမစားနိုင်တော့အဲ့ဒါစားပြီးတော့ကျွန်တော်
နှစ်ရက်အတွင်းအဖျားပြန်ကျသွားပြီမဲ့ဒီကိုယ်လုံးအင်အားချိနေပြီးဘာမှမစားနိုင်လောက်အောင်ဖြစ်ခဲ့ချင်းဆယ်ရက်လောက်အကြာမှအရေးပေါ်ဆေးကန်းကိုသွားပြခဲ့တယ်လို့ကိုပြေမှုကပြောပါရယ်ဆေးကန်းမပြခင်အချိန်မှာအမျိုးသမီးဖြစ်သူမမျက်စုရှိန်လေးအဖျားရှိခဲ့ပြီးဒီကိုယ်လုံးအင်အားချိနေလာတဲ့အတွက်ဆေးကန်းကိုနှစ်ရက်အတူသွားပြခဲ့တယ်လို့ဆိုပါရယ်ဆေးကမ်းမှာအဆုတ်ကိုဓာတ်မှန်ရိုက် virus ရှိမရှိစစ်ဆေးမှုယူခဲ့ပြီးတဲ့နောက်သူ့မှာ positive ရောဂါကူးစက်ခံရတယ်ဆိုတဲ့အဖြေကိုနောက်တရက်မှသိခဲ့ရတယ်လို့ကိုပြေမှုကပြောပါရယ်အမျိုးသမီးဖြစ်သူကတော့ကိုပူချိန်မရှိအသက်ရှူကြက်တာမျိုးလည်းမရှိတဲ့အတွက်အဆုတ်ကိုပဲဓာတ်မှန်ရိုက်စစ်ခဲ့ရတယ်လို့ဆိုပါရယ်နှစ်ယောက်စလုံးဆေးရုံတက်စရာမလိုပေမဲ့ချောင်းဆိုးပျောက်ဆေးအပါအဝင်အဖျားကျဆေးဖြစ်တဲ့တာလီနောဆေးကို6နာရီကြာတစ်ခါတောက်ဖို့နဲ့ antibiotic ဆေးဖြစ်တဲ့Levofloxacin ကိုတရက်တစ်လုံးစီ9ရက်တိတိတောက်ဖို့နှစ်ယောက်စလုံးအတွက်ဆရာဝန်ကစေစာပေးခဲ့တယ်လို့ကိုပြေမှုကပြောပါတယ်
။တောက်ပြီးအဲ့ဒီတနေ့လုံးကျွန်တော်တို့အစီအံသွားပြီးပြန်လာပြီးတော့နေပြီးတော့သူကမတက်တာကိုပူဆိုးလာတယ်ပြန်လာတဲ့လေသိန်းတွေလည်းတိုက်လာတော့ပူဆိုးလာတယ်။ပူဆိုးလာတဲ့အချိန်မှာကျွန်တော်တို့အော်ငါတို့တော့တေးပြီလားမသိဘူးဆိုပြီးတော့နှစ်ယောက်သားအဲ့လိုမျိုးပေါ့ဘာမှလည်းလုပ်ချင်ခိုင်းသေးလည်းမရှိဘူးနဲ့အဲ့ရပုံမှာငိုနေကြနေရဘူးလို့အာငိုနေပြီးတော့အဲ့မှာပြီးလေပြီးတော့နောက်နေလဲကြတော့အဲ့မှာဟိုကစီတော့မယ်အချိန်ရောက်တဲ့အချိန်မှာဆရာဝန်ကဖုန်းလန်းဆက်တယ်ဆရာဝန်ဖုန်းလန်းဆက်တော့အာမင်းတို့မှာတဲ့မင်းမှာပေါ်တိရှိနေပြီတဲ့မင်းမျိုးသမီးကလည်းပေါ်တိရှိကောင်းရှိနေနိုင်တယ်တဲ့ရှိနိုင်တယ်ပေါ့အဲ့တော့ဟိုဟာပေါ့မင်းတို့ quarantine လောက်လိုက်ပါတော့တဲ့မင်းတို့
ဆရာဝန်ရဲ့ညွှန်ကြားချက်အရာအိမ်ထဲကနေအပြစ်မထွက်ပဲ quarantine သုံးပတ်ကြာနေရတဲ့အချိန်ကာလအတွင်းနယူးယောက်မြို့ကမြန်မာ American စေနာရှင်အဖွဲ့ကလိုက်ပြီးလှူဒန်းတဲ့အစားအသောက်တွေနဲ့ရပ်တည်ခဲ့ရတဲ့အတွေ့အကြုံကိုလည်းကိုပြေမှုကအခုလိုပြောပြပါတယ်
ကျွန်တော်တို့ဒီနယူးယောက် CCD ထဲမှာရှိရဲ့ဘာမီးကွန်မြူနတီတဲကဟိုပေါ့အမတွေပေါ့အဲ့လိုမျိုးမျိုးသမီးပေါ့အဲ့လိုလိုက်လူနေမှာအုံမဆွေဆိုတဲ့အဲ့သူတို့ရဲ့တငယ်ချင်းတွေကနေပြီးတော့စုပြီးတော့လူတန်းနဲ့ဟိုပါရှိတယ်ခင်ဗျအဲ့လိုမျိုးပေါ့ကျွန်တော်တို့အဲ့လိုဖြစ်နေတဲ့လူတွေရောဟိုအစားတောင်းနဲ့ပတ်သက်ပြီးအခက်အခဲဖြစ်နေတဲ့လူတွေကိုလိုက်လူတွေအဖွဲ့ရှိတယ်အဲ့ဖွဲ့ကနေပြီးကျွန်တော်တို့လာပြီးတော့ပို့ပေးတယ်တပတ်ခါကိုပို့ပေးတယ်ပေါ့သူတို့ပို့ပေးတဲ့အဲ့လိုမျိုးအစားတောင်းတွေနဲ့ကျွန်တော်တို့အဖြည့်စီအပြည့်စီရဲ့ဟာတွေပေါ့သူတို့ကလာပို့ပေးတယ်အဲ့ဒါကြီးပဲကျွန်တော်တို့ကမြည်ဝဲနေတာပေါ့
ကိုကပြန်ပြီးတော့တက်တာလာတဲ့အခါမှာရောဟိုလုံးဝအဲ့လိုမျိုးရှင်းရှင်းလင်းလင်းကိုကျမ်းမာလာတယ်လို့ရောခံစား
ပုံမှန်အနေထားပုံစံမျိုးတော့ပြန်ရောက်လာတယ်လို့ရောခံစားရတယ်ကြာဒါပေမဲ့ဘယ်လိုဖြစ်လဲဆိုတော့ဟိုအသက်ရှူရတဲ့ပုံစံပုံမှန်မဟုတ်တော့ဘူးအဲ့လိုမနဲ့နုံနုံချင်းအချိန်မျိုးတွေပေါ့မနဲ့နုံနုံချင်းအချိန်မျိုးတွေဆိုရင်ဟိုဘယ်လိုပြောမလဲပုံမှန်ဆိုရင်ကျွန်တော်ကမနဲ့နုံနုံချင်းဆိုရင်ညသွားပြီကျွန်တော်ကလန်းလန်းဆန်းဆန်းနဲ့နိုးလာတာရှိတယ်ဒါပေမဲ့အခုအဲ့ယောဂဖြစ်ပြီးပြန်ပြီးတော့တက်တာလာတဲ့အချိန်မှာအဲ့လိုအနေထားမရှိတော့နောက်တစ်ခုကပါလဲဆိုတော့ပြန်သက်သာလာတဲ့အချိန်မှာ1ကတော့ပျော့နေတော့မယ်အဲ့လိုမျိုးတော့ရှိ1ကတော့အဲ့ခုနဖြစ်ခဲ့တဲ့တခြားအဲ့ symptom ပြောဘူးမေ့သွားတော့ခင်ဗျအဲ့1ပြတ်တာတွေပါပါအဲ့တော့အကြံသက်သာတဲ့အချိန်မှာ1ကတော့ပျော့နေစေအနေထားတော့ရှိခင်ဗျဟုတ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လက္ခဏာတွေရှိခဲ့တယ်လို့ဆရာဝန်ကယူဆခဲ့တဲ့ကိုပြေမှုရဲ့အမျိုးသမီးဖြစ်သူကလည်းသူခံစားခဲ့ရတဲ့ယောဂလက္ခဏာနဲ့ပြန်ကောင်းလာတဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
ဒီမကောင်းဖြစ်နေတဲ့အချိန်ကကျမတော့အရင်ကလေးရတယ်ဟိုညာဘက်ဒီပါမအိတ်တက်တဲ့ဆိုတော့မအိတ်တာတော့ပေါ့နော်တိတ်မထူးကြဘူးပေါ့နော်ပြင်းရတာတော့အေးကျက်တယ်ပြောတယ်ဒါပေမဲ့တခုတော့ရှိတယ်ကျမအိတ်ပျော်သွားတဲ့အချိန်ကာလပေါ့နော်အိတ်ပျော်ရနေပြီးနိုးလာတဲ့ကာလဆိုရင်အဲနိုးလာခြင်းမှာအာခေါင်အញ្ញမ်းချောက်တယ်အာခေါင်ချောက်ပြီးတော့လေချောင်းလာတာမျိုးမဟုတ်ပါဘူးအဲနှာခမ်းနေနဲ့အာခေါင်ကခုနောချောက်တာအဲ့လိုမျိုးချောက်ပြီးတော့လက်နိုးလာတာမျိုးအေးအေးမဝတည်ပဲနဲ့လက်နိုးလာတယ်အသက်ရှင်မရအောင်
Johns Hopkins တက္ကသိုလ်ကကြောက်ယူတဲ့အချက်လက်တွေအရ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြီးပြန်လည်ကောင်းမွန်လာသူအရေအတွက်3,800ကျော်မကရှိပါတယ်ရှင်။
ကျမခွာညိုပါရှင်အခုဆက်ပြီးတောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်လာနိုင်တဲ့အတွက်ပန်းချန်တွေရုပ်ရှင်ရုံတွေပြန်ဖွင့်ပေးလိုက်တဲ့အကြောင်းရိုက်တာသတင်းစာပါတစ်ပုဒ်ကိုပြောပြပေးမှာပါတောင်ကိုရီးယားနိုင်ငံမှာလူစုလူဝေးရှောင်ပြီးလူစုခွဲနေကြဖို့တားမြစ်ချက်ကိုလျှော့ပေါ်လိုက်ပြီးတဲ့နောက်စိုးမျိုးတော်ကပန်းချန်တွေမှာအပန်းဖြေလာသူတွေတဖွဲ့ဖွဲ့ပြန်ရောက်လာနေပါပြီပန်းချံကိုရောက်လာသူအများစုဟာနှာခေါင်းစည်းတွေတုံးတာတွေ့ရတယ်လို့ပန်းချံတွေထဲမှာလဲ6ပေအကွာမှာနေကြဖို့ကန့်သတ်ထားပါတယ်။အဝင်မှာလဲခန္ဓာကိုယ်အပူချိန်တိုင်းနဲ့ဆက်နဲ့စစ်ဆေးပေးနေတာပါ
။ဒီစံယောဂီအားဒီတော့ကိုခတ်ပြတော့ကမ်းကေတာဝါဆော
မိသားစုနဲ့အပြင်ထွက်ရတာအကောင်ဆုံးပေါ့ဗျာလူချင်းခက်ခွာခွာနေကြဖို့တားမြစ်ချက်ပယ်ဖြတ်ပေးလိုက်တာစိတ်မကြသေးတော့အခုထိကျွန်တော်တို့သတိထားပြီးတော့နေနေကြတော့မှာပဲဒါပေမဲ့ပိုးကူးဆက်မှုမရှိတော့တာကိုကြည့်ရင်တော့အခြေအနေတွေပြန်ကောင်းလာနေပုံရပါတယ်လူတွေကလည်းနှာခေါင်းစည်းတွေတုံးနေတာကြောင့်ပြဿနာမရှိတော့ဘူးလို့ပဲထင်ပါတယ်လို့အသက်33နှစ်အရွယ်ကင်ဟိုဟွန်ကပြောသွားတာပါတောင်ကိုရီးယားမှာအပန်းဖြေဥယျာဉ်တွေတိတ်ပြီးတော့ပိတ်လည်းမရှိပါဘူးဒါကြောင့်လည်းအတိတ်ရဲတဲ့သူအနေချင်းလောက်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုအမြင့်ဆုံးကာလမှာတောင်အလဲပတ်သွားတာမျိုးရှိခဲ့ပါတယ်။တရုတ်နိုင်ငံပြီးရင် COVID-19 ရောဂါနဲ့အကြီးအကျယ်ကြုံခဲ့ရတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့တောင်ကိုရီးယားဟာကြဲကြဲပြန့်ပြန့်စမ်းသပ်စစ်ဆေးမှုတွေရောဂါကူးစက်မှုကိုခြေရာကောက်နိုင်တာတွေကြောင့်အောင်အောင်မြင်မြင်ထိတ်ချုပ်ထားနိုင်ခဲ့တာပါ။တောင်ကိုရီးယားမှာပိတ်ထားတဲ့ရုပ်ရှင်ရုံတွေကိုလည်းအခုပြန်ဖွင့်ပေးလိုက်ပါပြီ
။ကိုရိုနာ터지기전에는영화거의일주일에한번씩
ကိုတီလည်းအပြင်ထွက်ဖို့စိုးရိမ်နေတော့မှာပဲဗျာဒါပေမဲ့အစိုးရလမ်းညွှန်ချက်တွေကိုလူတွေလိုက်နာနေသမျှကူးစက်ခံရမယ့်အရေးကအတိုင်းအတာတစ်ခုအထိကာကွယ်ပေးနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းအသက်28နှစ်အရွယ်ဆိုတောင်ကွမ်းကပြောသွားတာပါသွားလာလှုပ်ရှားမှုကန့်သတ်ချက်တွေကိုမေလ6ရက်နေ့ကစပြီးထပ်မံဖြေလျှော့ပေးသွားမှာဖြစ်တဲ့အကြောင်းလဲတောင်ကိုရီးယားအစိုးရကကြေညာထားပါတယ်ယောဂမကူးစက်အောင်ထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုလိုက်နာမယ်ဆိုရင်လူစုလူဝေးတွေနဲ့အခမ်းအနားကျင်းပဒါတွေကိုခွင့်ပြုပေးသွားမှာဖြစ်တဲ့အကြောင်းလဲပြောထားပါတယ်ရှင်ကျမခွာညိုပ
ါပိုက်ပွဲတွေကြောင့်ဒေသခံချင်းလူမျိုးတွေထိခိုက်သေးဆုံးသက်တွေနှစ်ဖက်ပြေးရပြဖို့ချင်းလူငယ်ကွန်ရက်ကတောင်းဆိုတဲ့တဲ့ပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့စစ်ရေးတင်းမာနေစေချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာပိုက်ပွဲကြားပြစ်ကတ်မှုကြောင့်ချင်းလူမျိုးရသားတွေထိခိုက်သေးဆုံးမှုတိုးလာနေပါတယ်နှစ်ဖက်တိုက်ပွဲတွေအရသားသေဆုံးတန်ရာရတဲ့လှုပ်ဆောင်ချက်အပေါ်ရှုတ်ချပြီးသိစုဆွေးနွေးဖြေရှာကြဖို့ချင်းလူငယ်ကွန်ရက်ပြောခွေရဆလိုက်မန်ဟွန်က VOE ကိုပြောပါတယ
်ဒီချင်းမှာဖြစ်နေတဲ့ဟာကိုဒီကြီးရတဲ့ဖြီးပါဒီတက်ကနေပြီးတော့ဒီလေနဲ့တက်ကမှုဖြစ်တဲ့ဟာကိုပြီးတော့ကျွန်တော်တို့လူမှုကေဆေးရေးလုပ်တဲ့ကွန်ရက်ရဲ့ဖြစ်ပြီးတော့ကျွန်တော်တို့တက်ခံရချင်းချောက်ခံရတဲ့ဖြစ်စီမျိုးဒီလုပ်ရတူတော့ကျွန်တော်တို့ဟိုဆုံးချရနေတဲ့ပုံနဲ့တော့ပါပါဆိုရတဲ့ကအေးအကျန်းတဲ့ဖွဲ့ဆိုတာတမတ်ထားတဲ့အနေထားတစ်ခုဖြစ်တယ်ဗောလေဒီရေရှိဒီကက်ကလည်းသူရဲ့တက်တီချင်းနဲ့သူလှူရှားတာဖြစ်နေနဲ့ဒီတိုင်းချင်းင်းနဲ့အဆင့်တော့တရားဝင်လမ်းကြောင်းတစ်ခုပေါ်မှာစကားဝိုင်းလိုမျိုးလုပ်ဖို့လိုတယ်လို့ကျွန်တော်မြင်နေမှာ
စစ်လီရင်နဲ့ပြေခတ်မှုကြောင့်ချင်းလူမျိုး29ဦးသေဆုံးခဲ့ပြီးဒီတိုက်ပွဲတွင်လူသားတန်းအုံပြုမှုတွေကိုနှစ်ဖက်သက်ဖွဲ့တွေမလုဆောင်ဘူးနဲ့အေအေနဲ့တတ်မတော်ငင်းချမ်းရေးဆွေးနွေးဖို့ချင်းလူငယ်ကွန်ရက်ဖွဲ့ကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တာပါပလဲဝါမြို့နယ်တွင်ထိခိုက်မှုရှိနေတာဟာအေအေဖွဲ့ကနေနှောက်ယှက်ပစ်ခတ်နေမှုကြောင့်လို့တမတော်ပြောခွေရဘူမှုချုပ်စွန်မင်းထွန်းကပြောပါတယ
်ဒီလိုပလဲဝါမှာဒီလိုရိတ်ခါမှုတွေကနေလိုက်လံနှောက်ယှက်ဖြစ်နေရောပလဲဝါမျိုးကိုခင်ခဲ့ရတယ်ဒီပလဲဝါမှာဒါလုံးလုံးကြီးနေတာဖွဲ့လို့လာရနှောက်ယှက်ပစ်ခတ်တာတော့ဒီလိုရွာတွေနှောက်ယှက်ဖြစ်နေတာဒီတိုင်းနဲ့တောက်ရပါတ
ယ်တမတော်ရဲ့ဆုတ်ဆွဲချက်ကိုအေဖက်ကညှင်းဆူထားပြီးတမတော်ထိုးစစ်ကြောင့်တိုက်ပွဲဖြစ်တာလို့အေအေပြောခွေရခိုင်တုခကဆိုပါတယ်
ဒီ COVID-19 ကာလအတွင်းမှာဒီတိုက်ပွဲကျွန်တော်တို့မဖြစ်ရှင်ဘူးပေါ့နော်ဒါမဲ့လို့ဒီမြန်မာစစ်တပ်ကထိုးစစ်တွေအပြင်းထန်လုပ်နေတဲ့အတွက်ကြောင့်မလို့ဒါတိုက်ပွဲတွေကတော့ဒါဆက်ပြီးတော့ဖြစ်နေတာဖြစ်တယ်ဗျ
ချင်းမီနယ်ဘလက်ဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်စဉ်တွေမှာတော့လက်နက်ကြီးထိမှန်မှုကြောင့်အရသားတွေသေဆုံးမှုတန်ရာရမှုနေအိမ်မိလာမှုတွေရှိခဲ့ပေမဲ့လည်းမြန်မာစစ်တပ်ကရောအေအေဘက်ကပါသူတို့ဘက်လက်ချက်မဟုတ်ကြောင်းညှင်းဆုံနေကြပါတယ်ချင်းမီနယ်ပလဲဝါမြို့နယ်မှာတိုက်ပွဲဖြစ်စဉ်တွင်ထောင်နဲ့ချီတဲ့ရဲသားတွေလည်းပလဲဝါမြို့တွင်းနဲ့စမီးမြို့နယ်ခွဲမှာစစ်ပေးသိမ်းရှောင်နေရပါတယ်။အထူးသဖြင့်ပလဲဝါမြို့ပေါ်ကစစ်ရှောင်တွေရေရှည်စားသောက်ရေးအတွက်စိုးရိမ်နေရတယ်လို့ချင်းလူငယ်ကွန်ရက်ပြောခွေရဆလိုက်မဟုံကပြောပါတယ်
။စမီးမြို့ကလူဦးရေကလက်ရှိမှာ3000ကျော်တော့နော်။ပလဲဝါမှာတော့အခုတော့4000ကျော်လာပြီလို့ပြရပါတယ်ဟုတ်။ကျွန်တော်ကမှကျတော့အခုမှဒက်တာပူပီရဲ့ WFP ကိုဆိုင်အိတ်ကထောင်းရဲ့ဒီကနေ့လာကပူပူဆိုင်အိတ်ရှိရကြောင်းအခုမှဒီကြိမ်နဲ့ရှိပြီးတယ်ပေါ့နော်အခုပို့နေတဲ့ဆိုင်အိတ်ကထောင်းနဲ့ဆိုတာလေဒီကက်
ဒီဦးရီကမှရရှိလုံလောက်မှုရှိနိုင်ဖြစ်တယ်။ဒါပြင်ဆက်ဆောင်စခန်းမြို့မှာကိုဗစ်-19ရောဂါကာကွယ်တာစီရေးကိုစနစ်တကျလှုပ်ဆောင်ပေးဖို့အရသာသိဆုံးမှုကိစ္စတွေကိုတေချာစွာစုံစမ်းပေးဖို့ကိုလည်းချင်းလူငယ်ကိုရဲဖွဲ့ကနေထုတ်ပြန်တောင်းဆိုထားပါတယ်။လက်ရှိပြည်ဝမြို့နယ်ဘက်မှာဒီမေလ19ရက်နေ့ဒီကနေ့ထိနှစ်ဖက်တိုက်ပွဲပြင်းထန်နေစေဖြစ်ပါတယ်။ကျွန်တော်နိုင်ကွန်အိမ်
VOA American Tanya Radio Net Yom Yazanya Assisinego, American Pirangsu, Washington DC, Nurogani, Tolin Benibale, American Pirangsu, COVID 19 Yoga, Kusep Yan Bamu, Yebo Chini Jow, VOA Radio Net Yotan Assisinego, Yai Pongsan Pian Tolin Benibale, Radio Assisinego, Manet Chanagani, Kunanai, Etine, Nya Kunaigani, Senai, T. Chini Mabe, Tolin Benibale, Yom Yazanya Assisinego, Nizin, Nya Kunanaigani, Kunanai Gueti, ပုံမှန် set ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာကုသဗီရောအင်္ဂါညဆွေးနွေးခြင်းအစီအစဉ်ကိုနားဆင်ကြပါပါမယ်ဒီမနက်ကမှာ
COVID-19 ကယောဂါဖို့ကုသပြတ်တတ်မှုခြင်းတွေဟာဒီကနေ့အချိန်ထိထိမြောက်အောင်ပြန့်နှံ့နေတဲ့ခြင်းတွေမရှိသေးသလိုယောဂါဖို့ကုသကံထားရကြောင်းတက်ခွဲအတီးပြုတ်ထားသူတွေရေးတွက်ဟာလေ ဒီတာရီနိုင်ငံတော်များများနဲ့တိုင်းရှင်အောင်တော်လီဟုနည်းနေစေပါအခုဆိုရင်လုပ်ငန်းတချို့ပြန်လည်ပတ်နေပြီဖြစ်ပြီးအပြင်ထွက်သွားလာတာတွေလည်းအထူးသဖြင့်ရန်ကုန်လူနေအများမျိုးမှာပြန်တွေ့လာနေရပါပြီလက်ရှိအခြေအနေမှာဒုဒုအနေနဲ့တိတ်ကြီးသတိထားစရာမလိုတော့ဘဲနေလို့ရတဲ့အခြေအနေရောက်ပြီလို့ပြောနိုင်ပါပြီလားဒီကံရောဂါကိုရင်ဆိုင်ရတဲ့အတွေ့အကြုံတွေကနေမြမကျန်းမာရေးဆောင်ရှားမှုစနစ်နဲ့ပတ်သ
ွန်းကိုယ်တိုင်ကဆရာဝန်တူဖြစ်ပြီးမြန်မာအရေးဒီလာသုံးသပ်သူဒူးလက်ဖြစ်တဲ့ဒေါက်တာတင့်ဆွေတို့နဲ့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်ခင်ဗျာ
။ဒေါက်တာနဲ့ဒေါက်တာတင့်ဆွေမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ။
ဒီစတူဒီယိုအစီအစဉ်မှာပါဝင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့
ကျွန်တော်
ဝင်ကြပါတ
ယ်။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ပထမဦးဆုံးစားလိုက်ချင်တဲ့မိကုန်းကလက်ရှိကျွန်တော်တို့မြန်မာနိုင်ငံမှာဆိုရင်ဒီ COVID-19 ကူးစက်တဲ့လူအစီအတွက်ကဒေတာတွင်တခြားနိုင်ငံတွေနဲ့နှိုင်းယှဉ်မယ်ဆိုရင်အတော့ကိုနည်းတယ်လို့ပြောရပါမယ်။ဆိုတော့ကျွန်တော်ဒီနေရာမှာနားမလည်တာကဟလာမြန်မာနိုင်ငံမှာရောဂါပိုးကူးစက်သူအစီအတွက်အခုချိန်ထိနည်းနေသေးတာဟာတကယ်တမ်းစစ်တက်လူအစီအတွက်နည်းနေသေးတာကြောင့်လို့ပြောမယ်ဆိုရင်မှန်ပါမလားဆရာတော်တော်တို့အရင်ဆွေးနွေးပြပါခင်ဗျာ
နည်းလို့မတွေ့ရတော့မဟုတ်ဘူးဒါကတော့ကျွန်တော်ရဲ့လက်ရှိအခြေအနေပေါ့ကျွန်တော် National ဥစားပေါ် Health Laboratory မှာလည်းသူတို့မြေလည်းကျွန်တော်အမြဲကွန်ပျူတာလုပ်နေပါတယ်ဟဲ့လားနောက်ကျန်တဲ့အဖွဲ့ဝင်တွေလည်းအမြဲပြောရဆိုမှုရှိတယ်နည်းကျွန်တော်လည်းဘီနာကနေပြီးတော့အကြံပြုတဲ့ဟိုပြောင်းစုမြင်နေတယ်မဟုတ်ဘူးဒီလိုဆက်သွယ်တဲ့အခါမှာလူနည်းဖြစ်လို့နည်းလို့တော့မဟုတ်ဘူးတွေ့လို့မတွေ့တာဒါပေမဲ့ဒါပေမဲ့ဆိုတာအကြောင်းရှိတယ်ဆိုတာကျွန်တော်တို့အခုသတိထားမိပါမယ်ဟိုကျွန်တော်တို့ကစစ်တာဆိုရင်ဟိုဒီနေ့ဆိုရင် 6,900 ကျော်သွားပြီဟိုဟိုတော့အဆအလဲဆိုရင်တော့ကျွန်တော်တို့ကဒီဖြစ်နိုင်ပေါ့ဆရာရဲ့ဒီစာချင်းကျွန်တော်တို့က lab မရှိတဲ့အခါကျတော့ကဘာကျမ်းမရေးဖွဲ့ရဲ့ဟို reference lab ဖြစ်တဲ့ထိုင်းကိုပို့ရတယ်ထိုင်းကိုပို့တဲ့အဲ့ဒီကနေစတာပေါ့နော်ထိုင်းကိုပို့ပြီးတော့စရတယ်ဆိုတော့အခါမှာကျွန်တော်တို့ကဟိုဒါနဲ့ကဘာလုံးမှာလည်းဟိုကျွန်တော်တို့လက်မရှိတာဘူးဒီစာကိုကဘာလုံးမှာ reference lab က15ခုပဲရှိတဲ့အခါတော့အဲ့ဒီအကုန်ပို့ရတယ်အဲ့ရနေစခဲ့တာပေါ့နော်အဲ့တော့စအိုက်ဒီယာလည်းမတွေ့ဘူးအဲ့ကျွန်တော်တို့ကခုဗမာပြည်မှာစပြီးတော့ National Health Lab မှာစစ်ပါဆိုတဲ့ခါမှာစစ်တဲ့ခါမှာလည်းမတွေ့ဘူးပေါ့နော်ဟုတ်မတွေ့ဘူးဆိုတော့ဒါတွေကတော့မှန်တရားပါပဲနည်းလို့တော့မဟုတ်ဘူ
းဟုတ်ကဲ့ခင်ဗျဒေါက်တာတစ်ဆွေရောဘယ်လိုယူဆပါလဲဆရာ
ဟုတ်ကဲ့ဒါလို့ဗျကျွန်တော်တို့ဒီယောဂတရုတ်နိုင်ငံမှာခိုးလေးတကျော်စဖြစ်တော့ဖြစ်တဲ့ကလေးကဗမာပြည်သူလူထုအများစုပေါ့နော်ဆရာအောင်ထုံးကတော့ဒီကျမကြီးထာနာတဝန်ရှိတဲ့ပုဂ္ဂိုလ်အနေနဲ့ဒါအချက်လက်နဲ့သူရှင်းပြပါတယ်။အပြည်သူလူထုကတော်တော်လေးစိုးရိမ်ညာတယ်။စိုးရိမ်မှုတဲမှာမယုံကြည်မှုတွေပါတယ်။အဲ့ဒါကစောပိုင်းပေါ့နော်။ဒါပေမဲ့ဟိုကျွန်တော်ကလည်းဟိုဆောင်းဝန်ပဲဆိုတော့ဆောင်းဝန်လို့ပြောရရင်စစ်ဆေးလို့ positive မတွေ့တဲ့ဟာကိုတော့ကျွန်တော်တို့မတွေ့ဘူးပဲပြောရမှာပဲ။မှန်ပါတယ
်။
နောက်ဒါပထမချက်။နောက်ဒုတိယတစ်ချက်ကတော့စံတတ်မှုဟိုရခိုင်နှုန်းပေါ့နော်။ဒီကျွန်တော်တိတာထင်ရှားအောင်ရှင်းပြောရင်အမေရိကန်ပြည်တော်စုပေါ့ဒီအမေရိကန်မှာတော့အမြင်တော့သူကဘယ်နှတန်းဟာစစ်စစ်ဆေးတာဘယ်နှတန်းဆိုတဲ့ပြောနေကြတဲ့အချိန် ကျွန်တော်တို့နိုင်ငံမှာတော့ဟိုအရေးအတွက်အဖြစ်တော့အစကလေးကနေခဲ့တာတော့မှန်တယ်တိုးတော့ဟိုကျွန်တော်တို့နဲ့အမေရိကန်နဲ့မတူဘူးပေါ့เนาะကျွန်တော်တို့ရနိုင်တဲ့ရင်းမြစ်တွေနဲ့ကျွန်တော်တတ်နိုင်ဆုံးလို့ရတော့နောက်ဆုံးအခြေအနေကတော့အာဒီယောဂဘုရားအစ်စ်ဆိုတော့မတူဘူးပြနိုင်ငံတစ်ခုနဲ့တစ်ခုလည်းမတူကာလတစ်ခုနဲ့တစ်ခုလည်းမတူတော့လက်ရှိပမာနိုင်ငံရဲ့အခြေအနေဟာဟိုကျမဝီဝင်ကြီးဌာနထုတ်ပြန်ချက်ကိုမယုံကြည်နိုင်စရာအကြောင်းတော့မရှိဘူးလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီနေ့ဆိုရင်ကျွန်တော်တို့ပုံတွေတွေ့ရတာရန်ကုန်မှာလူတွေတော်တော်များများကိုတွာလာလှုပ်ရှားနေကြပြီပေါ့နော်ဒီအိမ်မှာနေဖို့ကာလလည်းပဲကုန်သွားပြီအလုပ်တွေလည်းပြတ်ဖွင့်တာဖွင့်ဆိုင်အလုပ်တွေလည်းပြတ်ဖွင့်တာတွေဖွင့်ဆိုတော့လူတွေကတော်တော်များကိုတွာလာနေကြပြီနောက်ပြီးတော့ကျွန်တော်တို့ဒီခက်ခွာခွာနေဖို့ဆိုတဲ့အနေအထားမျိုးနဲ့လည်းပဲတွာလာနေကြတာတော့မရှိဘူးဆိုတော့ဒီနေရာမှာဟဲ့လားမြန်မာနိုင်ငံအနေနဲ့အတန်ငယ်များပေါ်ပေါ်ရရစိတ်လက်တက်တက်တာနေလို့ရတဲ့အချိန်ကြီးရောက်ပြီလို့ပြောနိုင်နေဒီလားဆရာ
အဲ့လိုတော့ပြောလို့မရသေးဘူးဆရာရဲ့ကျွန်တော်တို့ကတခုရှိတာကကြံမတိုင်ခင်မှာဆရာတို့လည်းအားလုံးတတိထားမြင်နေလားနှစ်ပတ်လောက်ကကျွန်တော်တို့ကအားလုံးကြံမှာအားလုံးပြေးလိုက်တယ်နောက်ပိုင်းရောနှစ်ယောက်နဲ့ပူမစုအောင်ဘာလို့လိုက်တယ်နောက်ပိုင်းနေရီမှာလည်းအကုန် conscious ဖြစ်ပြီးတော့ပြီးတော့ပြန်ဒီကိုကောင်းကောင်း control လုပ်ရတယ်အဲ့တော့ထူးခြားတာကဆရာတို့လည်းတွေ့မယ်ဒါကြီးကညာလို့မရဘူးတကယ်လို့ဒါလွန်ခဲ့တဲ့တစ်လလောက်ကတာကျွန်တော်တို့ဒီရောပြန်နေမှာရှိမနေနိုင်ငံသားတည်လာမယ်ဆိုရင်ဒီလူတွေကအဆုလိုက်ယူလိုက်ဟဟလားဟိုဒုက္ခဖြစ်တဲ့အနေထားကိုကျွန်တော်မနေရင်မှာကြည့်ခုထူးခြားတာကကျွန်တော်၈000ကျော်မှာရန်ကုန်နေမှုနေကဟဟလားတောင်ကြီးလူနာတွေဆေးရုံတက်တဲ့လူနာတွေဝေဒနာနဲ့ဖျားတဲ့လူနာတွေအကုန်လုံးဆွတ်ပြေဘူးကျွန်တော်ကယူပြီးဆက်တဲ့အခါတွေ့ဘူးအားလုံးကနေမှာဆိုရင်၃ခုလောက်ကိုတွေ့ရတယ်အားလုံးကထောင်ချီပြီးတော့ဆက်တဲ့အခါမှာတွေ့ဘူးဆရာတကယ်တမ်းကျတော့နေဒီမှာမရှိတဲ့အခါကျွန်တော်ကဝင်းတာလာကဘာဝင်းတာလဲဒီနေ့ဆက်ကနေလာတဲ့ဟာတိမဆွေးတဲ့ကောင်ပီးခဲ့တဲ့ကာလမှာကျွန်တော်တလကြော်သွားဖြစ်တဲ့အတွက်သူက incubation period ကလည်းပုံမှန်ဟိုတုန်းကပြောတဲ့အတိုင်းပဲ2 weeks လောက်ကနေအနေထားမှာဆိုရင်တော့ကျွန်တော်တို့ကပထမ wave မှာတော့အကြီးကြီးကျွန်တော်တို့မှာဖြစ်သွားတဲ့လက္ခဏာတော့မရှိဘူးဆို။ဒါညာလို့လည်းမရဘူးပုံစံ
။ဟုတ်ကဲ့ပါဆရာ။ဆရာတော်လေးဆွေရောမြန်မာအခုရန်ကုန်မှာအဓိကပေါ့လေသွားလာလှုပ်ရှားနေကြတာဆရာလည်းတွေ့မှာပါဆရာဘယ်လိုသဘောရလဲဆရာအဲ့လိုချင်းနေ
။ဘလို့ပြပြောရင်တော့ဟိုကျွန်တော်တို့ပြည်သူပြည်သားတွေပါပဲ။ကျွန်တော်တို့ပြည်သူပြည်သားတွေကတခြားနိုင်ငံတွေနဲ့မတူတဲ့ချက်ကပူစရာရှိလဲအလွန်ပူပျော်စရာရှိလဲလည်းအလွန်ပျော်တနည်းအားဖြင့်အဲစီကံထားမှုတော်တော်နည်းတဲ့လူမျိုးဖြစ်ပါတယ်ကျွန်တော်လည်းပါတာပေါ့နော်အဲ့တော့ဒီကယောဂါနဲ့ပတ်သက်ပြီးတော့အစောပိုင်းကတော့အလွန်အလွန်ကိုစိုးရင်ပြီးတော့ဟိုမသွားရက်ဒီမထွက်ရက်ဒီကမစားရက်တောင်ဖြစ်ကြည့်ပြီးတော့ခုနောက်ပိုင်းတော့ပေါ်ဆလာသလားလို့တော့ကျွန်တော်တန်ဖျားရှိတယ်ဒါတော့ကျွန်တော်ထင်တာတော့မဖြစ်တင်ဘူးထင်တယ်ခင်ဗျာဒါအများပြည်သူပေါ့နော်နောက်ဒုတိယတစ်ချက်ကအုတ်ချိုရီပိုင်းအုတ်ချိုရီပိုင်းမှာလည်းဘဟုရဲ့တန်းရဲ့မြို့နယ်ရဲ့ရက်ခွက်ရဲ့ကြီးရွာရဲ့မှာမတူကြဘူးခင်ဗျာတချို့ကအစိုးရကြီးတဲ့ရွာတွေဆိုရွာချန်စီကိုပိတ်တာမျိုးပေါ့နော်ဟောအဲ့လိုမျိုးမပိတ်နဲ့ဆိုမြို့နယ်သားပြီးတော့အုတ်ချိုရီမှုတွေတက်ကွက်အုတ်ချိုမှုရေးယူယူမလို့လို့ထိဖြစ်တယ်တင်တဲ့အုတ်ချိုရီပိုင်းကလည်းစီစင်းမှုထိန်ကွက်မှုအာစနစ်ကြမှုနဲတယ်အဲ့တော့နဲတဲ့ကြားမှာခုနအစိုးရကြီးတယ်အစိုးရပေါ့လုံးတဲ့လူတွေနဲ့ဆိုတော့ဒီနေ့ဖမားတပီလုံးကြည့်ရင်တော့ဒီကယောဂဟာအခုချိန်ကြီးတော့ကံကောင်းလို့သာတလောက်ပဲဖြစ်နေသေးတယ်သို့တော်ကျွန်တော်ခုနအစီရင်ခံတယ်လို့ဘာမှမသိတဲ့ယောဂအစ်စ်မှာနောက်ထပ်ဘာဖြစ်မလဲကျွန်တော်တို့စိုးရရတယ်တရုတ်ပြည်မှာတော့ဒုတိယလိုင်းလာမလားဆို
တော့
စိုးရညာတယ်ဥရောပမှာလည်းအဲ့လိုစိုးရနေကျွန်တော်တို့ပထမလိုင်းတော့မှထိတ်ဆုံးမရောက်သေးဘူ
းဟုတ်တယ်
ဆိုတော့ကျွန်တော်တို့စိုးရမှုတွေမပေါ်တင်ဘူးလို့ကျွန်တော်ကြံပ
ေးပါရစေ။ရှင်ကစည်လေးလေးနေလို့ရတဲ့ချိန်တွေမဟုတ်သေးတာတော့လုံးဝဖြေကြတာပေါ့နော်ဆရာ
။မှန်ပါတယ်ခင်ဗျာ။
တို့ကကျွန်တော်ဒီနေရာမှာဟိုဆက်ပြီးတော့စဉ်းစားမိတာလေးတွေဆရာတို့ဆရာကြားကြနေတာကကျမကြီးစနစ်နဲ့ပတ်သက်လို့မြန်မာနိုင်ငံကဒီကျမကြီးဆောင်ဆောင်မှုစနစ်အင်မတန်လင့်ကျထားခဲ့တဲ့လင့်ကျခဲ့တဲ့နိုင်ငံဆိုတာကဒါကျွန်တော်တို့အားလုံးသိထားပြီးကြပါဒါကဟိုဆက်ဆရာမလို့လို့ဖုံးကွယ်ထားတဲ့ကိစ္စလည်းမဟုတ်ပါဘူး။ဆိုတော့ဆရာတို့ဒီနေရာမှာဟလာ COVID-19 ကိုရင်ဆိုင်ပြီးတော့လာတော့ရှောက်ဒီအချိန်ထိရောက်လာတဲ့အချိန်မှာမြန်မာနိုင်ငံရဲ့ကျန်းမာရေးဆောက်ရှောက်မှုအကြောင်းဒီရောဂါဝင်ဆိုင်နေရတဲ့အချိန်မှာမြန်မာနိုင်ငံရဲ့ကျန်းမာရေးဆောက်ရှောက်မှုအခြေအနေကလေကျွန်တော်တို့ဘာတွေများမြန်မာနိုင်ငံရဲ့ကျန်းမာရေးဆောက်ရှောက်မှုနဲ့ပတ်သက်လို့ဘာတွေများကျွန်တော်တို့ပုံသိလာရပါလဲဆရာ
အာဟိုသွားပြီးတော့ သတိထားမိတယ်ဆိုတော့ကျွန်တော်တို့ကတော့ပုံစံကတော့ဟိုကမြို့သားချမ်းမာရေးစီမံကိန်းဆိုတော့အားလုံးဟိုလူတိုင်းရဟိုဘောတာလူကြီးများချမ်းမာရေး universal health coverage တွေပါလေပေါ့နော်ဟိုဒီလိုဟာမျိုးတွေကျွန်တော်ရဖို့တော့ရေးခဲ့တာပေါ့ဆရာရေဟိုရေးခဲ့တာပေါ့ဒါပေမဲ့တကယ်တမ်းကျတော့ကျွန်တော်တို့မှာသုံးနေမျိုးနဲ့ကွာဟာချက်ရှိတယ်ဆိုတော့အဆက်မပြတ်တဲ့လူတွေနဲ့ဆင်းရဲလူတွေနဲ့ချမ်းသာလူကွာဟာချက်ရှိတယ်နောက်တစ်ခါကျွန်တော်တို့ရဲ့ချမ်းမာရေးဘယ်လိုမဟုတ်ဘူးပေါ့နော်ဟိုကျန်တဲ့အပက်ကပါကျွန်တော်တို့ကချွတ်ချုံကြတယ်ဒါကတော့ကျွန်တော်တို့မြို့သားချမ်းမာရေးစီမံကိန်းမှာလည်းရှိတယ်အဲ့တော့ဒီလိုကာလမှာကျွန်တော်တို့ကဒီကိုဗစ်ကြီးကိုဟိုဖြတ်တန်းရတဲ့အခါကြတဲ့အခါမှာတခုနော်အားစာချက်အားနည်းချက်ရှိပါတယ်တခုကံကောင်းသွားတာအခုကျွန်တော်တို့ဒီနောက်ပိုင်းဟိုဟာပေါ့2016မှာဟိုဥစ္စာအစိုးရအဖွဲ့အစ်တက်ပြောက်လာတဲ့အခါမှာကျွန်တော်တို့ပြောင်းစုဝင်ကြီးရလေဟိုဒါကိုတက်လာတဲ့အခါမှာကျွန်တော်တို့ကစနစ်တည်အများကြီးတောင်းပလိုက်ပါတယ်အထူးဖြင့်တော့ system reform ဆိုတာကျွန်တော်လုပ်လိုက်ပါတယ်ဒါလည်းဟိုတနည်းတည်းရဲ့ပြီးရမှာမဟုတ်တဲ့အခါကျတော့ကျွန်တော်လည်းတကယ်တိုင်းပဲနော်ပြေပြေချင်းတိဆောက်တော့
ဒေါက်တာလေးဆိုရင်နေနဲ့ရောဒီ COVID-19 ရေဆိုင်ရတဲ့အခြေအနေကနေမြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရွက်မှုစနစ်နဲ့ပတ်သက်လို့ဘာများသိလာရတာရှိပါလဲ
ဒါလို့ဗျအာကျမကြီးစနစ်ကတော့အာလုံးတိတဲ့တိုင်ကဘာ190နိုင်ငံမြန်မာကျွန်တော်တို့နိုင်ငံက190ဖြစ်နေတာ2000ခုနှစ်ကနေရပါပဲအခုထိလည်းနောက်ထပ်စင်းအစ်စ်မတက်သေးတော့ကျွန်တော်တို့ဒီအဆင့်တက်လားမတက်လားအမပြောနိုင်ဘူးဆိုတော့အောက်ဆုံးနိုင်ငံပေါ့နော်အဲ့ဒီစနစ်ကိုကျွန်တော်စနစ်ကိုအပြစ်ပြောရင်တော့အရှိကြီးဖြစ်မယ်ကျွန်တော်တို့ပြောကြတော့အဲ့ဒီဆွေးနွေးကမှာတော့မပြောပါဘူးသို့တော့ဒီကိုရိုနာဗိုင်းရပ်စ်ဖြစ်လာတော့ဒီကျမကြီးစနစ်ကိုလည်းပြန်ပြီးတော့ဟိုကျွန်တော်တုံ့တရမယ်အနေထားတုံ့တတင့်တယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဒါတော့ဟိုလွေးတကျော်ကမ္ဘာကာယောဂါကြီးဖြစ်တဲ့အချိန်မှာအစိုးရအကောင်ယူတင်တဲ့အဲသင်္ကန်းစာတွေပေါ့နော်တကဘာလုံးမှာရှိတယ်ကျွန်တော်တို့ဟိုလောရောနိုင်ငံကြီးပေါ့ဟုတ်ကဲ့ဒီလိုညဉ့်ဉန်းကြီးများအဲဒီအတွက်လုံနိုင်မလားဆိုပြီးဆွေးနွေးခဲ့တယ်အခုတော့ကျမကြီးစနစ်ကိုပိုကောင်းအောင်လုပ်နိုင်မလားဆိုတဲ့သင်္ကန်းစာကောင်ယူတင်တဲ့သူကျွန်တော်ယူဆပါတယ
်ဟုတ်ကဲ့
ကျမကြီးစနစ်မှာခုနဆရာအောင်တို့ပြောသလိုဒီအစိုးရအသစ်မှာအဝင်ကြီးအသစ်နဲ့ reform လို့ကျွန်တော်ကြားလိုက်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့နိုင်ငံမှာအစိုးရမျိုးမျိုးနဲ့ကျမကြီးစနစ်ကျမကြီးဆောင်ရွက်မှုစီမံချက်မျိုးမျိုးကျွန်တော်တို့ဟိုလုပ်ခဲ့ကြတာပေါ့နော်တကယ်တမ်းကျတော့ WHO သုံးဒီရဲ့ definition ကို David Fonseca ဘူးရကျမကြီးစနစ်ဆိုတာ revolutionary ကိုတော်လှန်ရေးပုံစံနဲ့ပြောင်းလို့ရတဲ့အရာမဟုတ်ပဲနဲ့ပြပြချင်းဒါပြောင်းလို့ရတဲ့အရာဖြစ်တယ်။ဘာကြောင့်လဲဆိုတော့အခြေခံချက်လက်လူဦးရေဆေးရချမ်းသာမှုတွေကဒီဟာနေကျွန်တော်သွားမှာ။အစိုးရကပြောင်းနေတာဒါကြီးကပြောင်းတာမဟုတ်ဘူးပေါ့နော်။အဲ့တော့ကျွန်တော်တို့လက်တွေ့ကြတဲ့ကျွန်မရေးစနစ်ပိုကောင်းတဲ့စနစ်ဖြစ်လာအောင်ဒီကိုရိုနာဗိုင်းရပ်စ်ကရောဂါကနေသင်္ကန်းစာယူတင်ပါတယ်လို့ကျွန်တော်တို့ကြံပြုပြရစီ
ခေါ့။ဟုတ်ကဲ့ဆရာတော်တို့အဲ့ဒါဆိုရင်ဆရာအနေနဲ့ဆိုရင်ရောကျွန်တော်တို့ဘလူးသင်္ကန်းစာတွေညာဒီကနေရလိုက်တယ်လေအခုချိန်ထိပေါ့လေဘလူးသင်္ကန်းစာတွေညာထားပြီးလို့ဆရာမြင်ပါလဲခင်ဗျာ
အဲ့တော့ကျွန်တော်တို့မှလည်းဟိုဥပမာပြပြမယ်ဆိုရင်ကျွန်တော်တို့ကဆရာရဲ့ဟိုကူပြီးခဲ့တဲ့ကာလမှာလည်းပထမဟိုအစိုးရလက်ထက်ကဟိုဆက်ခံရတဲ့ခါကြတော့ဥပမာပြောရင်ကျွန်တော်တို့ကိုတော့ဆိုရင်ဂျမ်းမာရေးဦးစီးဆိုတာရှိတယ်ဆရာလည်းတည်တဲ့အတိုင်းပဲပေါ့နော်အဲ့တော့အဲ့ဒါအနေပြီးတော့ဂျမ်းမာရေးဟိုဟာနေပြီးသူဂျမ်းမာရေးဦးစီးကုသရေးဦးစီးဆိုတာနှစ်ခုခွဲလိုက်တယ်ဆရာအခုခေါ်လိုက်တဲ့ခါကျတော့အကုန်လုံးကပြန်ပြီးတော့ DMO တွေရောကြာဆက်ယူပြီးပါတယ်အကုန်ပြန်သွားပြီးတော့ဟိုကျွန်တော်တို့လောက်ကန်ရတာငကူလောအစင်မပြေဘူးဆရာရဲ့အောက်ခြေပါလေအောက်အထူးများအောက်ခြေ level ပါပေါ့နော်ဟိုငကူကကျမကြီးဦးစီးမှာစုစုစီးနေအုပ်ချုပ်ပြီးတော့သူ့ပြင်နေဒီမှာပေါ့နော်ဟိုဒီသူကျမကြီးခုသားကြီးပေါင်းစုလုပ်တယ်အခုခေါ်လိုက်တဲ့ခါကျတော့အကုန်လုံးကအဲ့ဒီမှာကွဲပြေးပြီးတော့အောက်ခြေမှာတိတ် effective မဖြစ်တဲ့ခါကျတော့အခုကျွန်တော်တို့ကပြန်ပေါင်းဖို့လုပ်ဆိုင်ဦးမျိုးဆိုပြောသလိုပေါ့ဒီလိုခွင့်ရင်းမှာအဲပြန်ပေါင်းတာလည်းတရားဝင်ရဒီမှာလည်းကျွန်တော်တို့ကအပေါ်မှာလည်းဟိုဖွဲ့စည်းပုံကြီးရှိတဲ့အခါကျတော့ဆရာကြီးပြောသလိုပဲချက်ချင်းလုပ်လို့မရဘူးဆရာ။ငါကဖွဲ့ထားတဲ့ဟာတခုပြန်ပေါင်းဖို့ဆိုတော့မှတော်တော်ခက်ခဲနေတော့ဥတီတော်မှာကုလင်းကဟိုငါးနှစ်ပဲပြေရမယ်ကျွန်တော်ကပြန်ပေါင်းဖို့ကဟိုဟိုမပြေသေးတော့ဆရာရဲ့ဟိုဒါရင်လည်းပြန်လုပ်ရမယ်ဒါပေမဲ့တခုကောင်းတာကအဲဒီလိုခွဲလိုက်တဲ့အခါကျတခုကဘူးဟိုကိုဘူးဥစားမှာဒီကိုဖက်မှာပူကောင်းသွားတာအဆေးရုံကြီးကအရင်ဆိုဟိုရှင်းဖြစ်သွားတယ်ဆရာရေပို့ပြီးတော့ကုသရေးခွဲလိုက်တဲ့ခါကျတော့နိုင်နိုင်ငင်းငင်းကုကကုနိုင်နေတဲ့ဘိုင်းကြီးပစ္စည်းတစ်ထည့်ကြီးပို့ရလာတော့တစ်ခါကမကောင်းတာသူကျမ်းမကြီးဘက်မှာကျတော့အားနေသွားတယ်ဆရာရေကျွန်တော်ကနေဒီမှာကျတော့ TMO တွေကပြီးရမလားကုသရေးဘက်မှာတော့ပဲဦးစားပေးပြီးတော့ပထမတော့ဟိုဦးစားကုသရေးဦးစီးလို့ဟိုကျမ်းမကြီးဦးစီးအခုပြန်ပေါင်းထားတဲ့ခါမှာတခုကိုယ်ကပြန်ပြီးတော့ဒီလက်ကန်ရတာပေါ့ဆရာဆိုတော့နည်းနည်းအဲ့ဒါမျိုးရစပြီးတော့ကျွန်တော်တို့ကဆရာကြီးပြောသလိုနံပါတ်1က organization ကိုပါပြန်ပြင်ရမယ်နောက်ဆရာကြီးတို့တစ်ခါကဟိုတုန်းကဖြစ်ခဲ့တယ်ကျွန်တော်က special team တွေပေါ့ HIV ဆိုရင် HIV team မှလုပ်ရဆိုခုကကျွန်တော်က special emerging disease လို့ဟာမျိုးဒီလိုဟာမျိုးတွေနောက်တစ်ခါ CDC လို့ဟာမျိုးတွေနောက်တစ်ခါ research နဲ့ပတ်သက်ပြီးတော့ဟာမျိုးတွေနောက်တစ်ခါချို့လို့အကြံပေးကြတာ biosafety လို့ဟာမျိုးတွေပေါ့ဆရာ လူဟာမျိုးတွေကစပြီးတော့ကျွန်တော်ကလုံးဝမင်းတို့ကလက်ကိုလည်း training ပို့ပြီးတော့လုပ်နေတယ်ခုယိုရီးယားနဲ့ရှင်ကျွန်တော်အမြဲရှင်ပြည်ပါတယ်ကျွန်တော်တို့ကနည်းနည်းလေးဟိုလောက်ထားနေဆိုပေမဲ့သူတို့လောက်ကိုကျွန်တော်မမိနိုင်ဘူးလေဆရာဟိုဘာမျိုးလဲကမ္ဘောဒီးယားတို့လောက်အောင်မှတော့ထုတ်ပြတယ်တော့တကယ်ပြောသလိုပဲဒီချိန်မှာအခွင့်ကောင်းနေတယ်လုပ်တင်တာ
ဟုတ်ကဲ့ဆရာဆိုတော့ကျွန်တော်ရင်းစွေဆရာနေနဲ့ဆိုရင်ကောပင်ရကအပြင်ပေါ့လေကျွန်တော်ဘာတွေထပ်လုပ်တင်နေဘာတွေထပ်လုပ်ဖို့များလူသေးတယ်လို့ဆရာမြင်ပါလေခင်ဗျ
ာဟုတ်ကဲ့ဒါလို့ဗျအပြောင်းလဲကောင်းတဲ့အပြောင်းလဲကိုမြန်မြန်ဆန်ဆန်ဖြစ်ဖို့ကျွန်တော်တို့နိုင်ငံကလိုနေပါတယ်ဒီကိုရိုနာဗိုင်းရပ်စ်ကိုသင်္ကန်းသားယူပြီးအပြောင်းလဲဆိုတာကခုနဆရာအောင်ထွန်းပြောသလိုကျမကြီးဝန်ကြီးဌာနနေပြီးတော့ဟောစီမံချက်စီမံကိန်းပြုပြင်ပြောင်းလဲမှုတွေကတော့ကျွန်တော်လောက်ရတာကတမျိုးဒါအပိုင်းတစ်ခုပေါ့ဆိုတာခက်ခဲရောနေပြပါနောက်ပိုခက်တာကဒီလိုဗျအဲ့ဒါတွေလုပ်ချင်ရင်ကျွန်တော် resource လို့ခေါ်တဲ့ရင်းမြစ်တနည်းဖြင့်ပိုက်ဆံပေါ့ဗျဘာနိုင်ရောနော်ကျမကြီးတွေချထားတဲ့အဲရာခိုင်နှုန်းဟာဟိုတမန်ကြောင့်ပြောရင်စေဆိုးကလက်ထက်တုန်းကတကယ်ကိုကာကွယ်ရေးအတွက်က300ရာခိုင်နှုန်း budget ယူပြီးကျမကြီးတန်တာက100ရာခိုင်နှုန်းကနေစခဲ့ရတာဟု
တ်ဟုတ်ကဲ့
2015မှာတော့တက်လာပါတယ်တက်လာပြီမလို့ဒီတက်လာတွေကလည်းမိဂမတပဲတက်နိုင်တယ်အစိုးရတဲ့ချင်းမလို့ဟုတ်ဟို budget မရှိနဲ့လုံးလို့မရဘူးအဲ့တော့အတိုင်းပြည်အတွက်အများပြည်သူလူထုအများစုအတွက်အကျိုးပြုတဲ့နေရာတွေမှာ budget ခွဲထားမှုကိုဦးစားပေးပြီးတော့ပြောင်းတဲ့နေဒါတစ်ချက်ပေါ့ဒါကဒုတိယအချက်နောက်တစ်ချက်တစ်ချက်ကလူပေါ့ဗျာလူနဲ့တခါအတွေးခေါ်စိတ်နဲ့စိတ်ထားသဘောထားလူကတော့ဒီလိုဗျာဆောင်းဝန်နေကျမရဲ့ဝန်ထမ်းတွေကတင်နန်းပေးလို့ရတယ်
ဟု
တ်ဒါပေမဲ့ဟိုပစ္စည်းပစ္စည်းကကျွန်တော်ဟိုတင်နှံပေးလို့မရပတ်စံရှိမှရတော့နော်ခုနတည်း
ဟုတ်ကဲ့
နောက်တစ်ခါလူတွေရဲ့လူတွေဆိုတာအများပြည်သူတွေရောကျမိုက်ဝန်ဆောင်မှုပေးတဲ့ဆရာဝန်ကစပြီးတော့ပေါ့နော်အဲစိတ်နေစိတ်ထားသဘောထားပေါ့ဒီကိုရိုနာဗိုင်းရပ်စ်ကိုကြည့်ပြီးဒီဟာအမျိုးသားကြီးရောဂါကြီးဖြစ်တော့ကျမိုက်ရေးစနစ်ပြည့်ပြင်ပြောင်းလဲမှုမှာအမျိုးသားကြီးဆန်တဲ့အတွေးခေါ်အယူဆပြောင်းလဲမှုပါလိုအပ်တယ်လို့ကျွန်တော်မြင်တယ်ဒါကြောင့်ဒီဇိုင်းတပီလို့မှာအမျိုးသားရေးဆိုင်ရာပြောင်းလဲကြီးကိုကျန်းမာရေးအတွက်ဒီကိုရိုနာဗိုင်းရပ်စ်ကရောဂါကြီးကနေသင်ခန်းစာယူပြီးတော့ပြည်ပင်ပြောင်းလဲကြတဲ့လို့ကျွန်တော်တင်ပြပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့တော့တို့အခုဒေါ်ရင်းစွေဆွေးနွေးသွားတဲ့အချက်တွေကပထမဆုံးဒီဘတ်ဂျက်ကိစ္စပေါ့လေဒီရမုံငွေကိစ္စပေါ့အသုံးစရိတ်ကိစ္စအဲ့ဒါကနောက်ထပ်တိုးလာနိုင်ခြင်းအလားအလာရှိပါလားဆရာကိုယ်တိုင်ကဒီမှာတကယ်ဝင်ပတ်သက်နေတာဆိုတော့ကျွန်တော်တို့ဘယ်လိုမြင်ရလဲ
အဲ့တော့ဒါတော့တိုးတော့တိုးပါလေဆရာဟိုတိုးတယ်ဆိုတာမနစ်ကလည်းဆိုရင်အခုဆိုရင်ဟိုဘတ်ဂျက်ကတော့ 9% လောက်တော့တိုးတာပေါ့ဆရာရေဒီနှစ်ဆိုရင်အဲ812ဟို600ကျော်ပေါ့နော်600ကျော်မူမီဥစား US ဒေါ်လာတော့ရတာပေါ့ဆရာဒါပေမဲ့အခုကိုဗစ်ဖြစ်လိုက်တဲ့ခါကျတော့ဆရာဒီအတိုင်းမလုပ်နဲ့မလုပ်တော့ဘူးလို့ဆရာရေဟိုတကယ်တမ်းကျတော့ကျွန်တော်တို့မှဟိုကြိုင်နေဟို infrastructure တွေလောက်ပါနေနောက်တစ်ခါဟို supply equipment တွေကအများကြီးထည့်ရမယ်နောက်တစ်ခါခုနကကျွန်တော်တို့ပြောသလိုကြိုတင်ပြီးတော့ဟိုမှန်းဆလို့ဟိုကျွန်တော်တို့မမှန်းဆနိုင်တဲ့ဟာတွေပေါ့ပစ္စည်းဥပမာဆိုပြီးပြီးလို့ဟိုမတ်ဆိုတာမဆိုရင်တူတင်ပြီးတော့ကျွန်တော်တို့ကဟိုညားတုတ်ပြီးမှဖြစ်ပြီးရကျွန်တော်ကတူမှားပါလေဆရာဒါပေမဲ့ဒီမှာအားအရည်ကြတော့အဲ့လောက်မစဉ်းစားမိတဲ့ခါကျကိုယ့်ပြည်မှာချုပ်နေတာတော့မှကိုမသိတဲ့ဘုံမှဖြစ်နေတယ်ဆရာရေဟိုဒီလူတွေကဘာလို့ကိုယ့်ပြည်မှာချုပ်နေတယ်မဆီချုပ်နေတယ်ဒါမင်းကိုကမဝင်နိုင်တဲ့ဘဝပေါ့ဆရာကဘူးလိုလားမလဲတော့မသိဘူးအားလုံးကတော့ကက်ပြေပြတ်နေတယ်ဒါလေးကပါတယ်မဆိုင်ကြီးပြောသလိုပေါ့ဒါလေးကဘတ်ဂျက်ကတော့ထပ်တိုးနိုင်တယ်ဒါမင်းဒါကတော့ကျွန်တော်တို့ကကျမိုင်ဝန်ကြီးဌာနကတခုတည်းနဲ့တော့ဟိုလုပ်လို့မရတဲ့အပိုင်းပေါ့အချက်ကနေပြီးတော့ဒါဟိုဟာမျိုးတွေ့တော့လွတ်တော်လို့ပါတော့နဲ့ကျွန်တော်တို့ကဆက်ပြီးတော့နောက်ပိုင်းလဲကျွန်တော်တို့ကဒါတွေဟိုကျူပြီးတော့စီယုံပြီးတော့ပေါ့ဆရာရဲ့ဟိုအကုန်လုံးကဘတ်ဂျက်ရနေပြီတိုးရင်းဟိုကျွန်တော်တို့ဟိုဥပမာကျွန်တော်ပြောမစမ်းဒီဟာကြီးကဖက်စစ်ဆိုင်ကြီးတခုလုံးထားအောင်ကျွန်တော်ကအဓိကဒီမှာချုပ်လုပ်နေရတာတိုးပဲပို့ဆိုရင်ဆက်လိုက်တဲ့ပတ်သက်တဲ့ဟာဆိုရင်ကျွန်တော်တို့က2%ပေါ့ယူရီးယားလိုဟာမျိုးဟိုလုတ်ချင်တယ်ကျွန်တော် 2% ကိုတက်ဆိုယူပြီးတဲ့အခါမှာကျမကြီးတို့သုံးကြည့်တော့ဒါတော့ကျွန်တော်ကကြိုးစားနေပြီလေမဖြစ်သေးဘူးဆရာရဲ့ဥပမာဒါနေရာတွေ့တော်လို့ဘာလို့လဲလဲဆိုင်တဲ့ခါကျတော့အကုန်လုံးကဟု
တ်ကဲ့ဆိုတော့မြန်မာနိုင်ငံကဟိုမချမ်းသာဘူးပေါ့လေဒါလည်းပဲအလုံးပြီးတဲ့ကိစ္စပါပဲလူလည်းမချမ်းသာဘူးအစိုးရလည်းမချမ်းသာဘူးဟိုချမ်းသာတဲ့လူတွေရောတပိုင်းပေါ့လူနေစုချမ်းသာတော့တပိုင်းပေါ့ကျွန်တော်တို့ဘာမှမတတ်နိုင်တဲ့ကိစ္စဆိုတော့မြန်မာနိုင်ငံမှာဂျမားကြီးစနစ်ပြောင်းလဲလုပ်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဂျမားကြီးစနစ်ဟာဘယ်လိုဂျမားကြီးစနစ်မျိုးဆိုရင်မြန်မာနိုင်ငံနဲ့အသင့်တော်ဆုံးဖြစ်မယ်လို့ဆရာတို့ယူဆပါတယ်ဆရာတို့တင့်ဆွေအရင်ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ဒီလိုပြကျွန်တော်တို့ဂျမားကြီးပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်ကျွန်တော်တို့ပြည်ပင်ပြောင်းလဲအောင်နမူနာတွေဒီကဘာလုံးကျွန်တော်ဖြန့်ကျက်ကြည့်လို့ရှိကြပါတယ် နိုင်ငံရေးအပြောင်းအလဲလဲဒီတိုင်းပေါ့နော်နိုင်ငံရေးအပြောင်းအလဲရစပြီးနမူနာယူကြတယ်အဲ့ဒီနမူနာတွေထဲမှာဥပမာပြောရင်ဘယ်နိုင်ငံဥပမာနဲ့မှမတူတဲ့အပြောင်းအလဲမျိုးဥပမာဒီမှာဖြစ်ခဲ့ပါလဲ
ဟုတ်က
ဲ့ဘလားတူပညာရေးကျွန်တော်တို့စစ်ကူးရင်ခဲ့ကြပါတယ်အာစင်ကာပူလို့မလားဟာနီးစက်တဲ့အိန္ဒိယလို့မလားစသဖြင့်ပေါ့နော်အဲ့တော့အခုကျမကြီးကျမကြီးကိုလည်းအဲ့ဒီလိုပေါ့နော်ဆရာအောင်ဆွေနေချိန်အဲထဲမှာပါတယ်လို့အိန္ဒိယအာဆီယံနဲ့ဖြစ်တဲ့ထိုင်းနိုင်ငံလူနမူနာယူရင်ကောင်းမလားဆိုတဲ့ဟာမျိုးပေါ့နော်ဒါလည်းစဉ်းစားတင်တဲ့ချက်ဒါပေမဲ့ကျွန်တော်မြင်တာကတမျိုးပြကျွန်တော်တို့ကကိုယ်လက်ရှိလက်တွေ့အခြေအနေပေါ်မှာအခြေခံပြီးပြောင်းလဲတဲ့စနစ်တစ်ခုကိုကျွန်တော်တို့ယူရလိမ့်မယ်ကျွန်တော်တို့နိုင်ငံကဆင်းရဲတဲ့နိုင်ငံဖြစ်တော့ဆင်းရဲမှုတနည်းအားဖြင့်ဟိုမကြက်ကြက်ကြက်ဆိုရှယ်လစ်သဘောဆန်တဲ့အယူဆပါတဲ့ကျမကြီးစီမံချက်မျိုးကျွန်တော်တို့ဖြစ်ရမယ်အိန္ဒိယနဲ့
ကြည့်
တဲ့ခင်ဗျာသူကအခုထိဆိုရှယ်လစ်ဆန်တာကိုဟိုဒါယူဝါဒနဲ့မဆိုင်နေနဲ့အများပြည်သူနဲ့ဆင်းရဲသူများကိုဦးစားပေးမှုဟိုလုပ်တဲ့နယ်လို့ကျွန်တော်ယူဆတယ်ဒါကြောင့
်
ကျွန်တော်တို့ကဆန်းတက်တဲ့စိတ်ကူးကောင်းကောင်းနဲ့စိတ်စေတနာပါပါရှိတဲ့ပုံကူတွေကကျမကြီးစနစ်တဆွဲတဲ့နေရာမှာတာဝန်ယူတဲ့နယ်တာဝန်ပေးတဲ့နယ်ဓမ္မသာလျက်လက်တွေ့ကြတဲ့ပမာနိုင်ငံရဲ့ကျမကြီးစနစ်တဖြစ်လာနိုင်တယ်လို့ယူဆပါတယ်ခင်ဗျဟု
တ်ကဲ့ဆရာတော်တို့ရောဆရာတို့ကဆရာလက်တွေ့လုပ်နေရတာလေခုနဆရာတော်တို့ဆွေးနွေးတဲ့ပုံလေးဆိုတော့ဆရာကိုယ်တိုင်ကဘလူကျမကြီးစနစ်မျိုးဖြစ်လာနိုင်ပါလဲ
တကယ်တမ်းကျရင်ကျွန်တော်တို့ကလေဟို2019ကနေစပြီးတော့ကျွန်တော်တို့ကအမျိုးသားကျမကြီးမူဝါဒဆိုတာလေကျွန်တော်တို့ကဒီဆွဲနေပါတယ်ခင်ဗျအဲ့ဒါတကယ်တမ်းကျရင်ဖေဖော်ဝါရီမှာအပြီးတက်ဖို့ပါအိုးချောတော်ပြီးနေပါပြီကျွန်တော်တို့ရေးနေအားလုံးဖွဲ့နေပေါ့နော်ပညာရှင်အားလုံးရေးတာပြီးတဲ့နေပြီဒါမှမဟုတ်ခုဒီကိုဗစ်ပေါ်လာတဲ့အခါကျတော့မှဒါကတော့နည်းနည်းလေးပြန်နောက်ဆုံးပြန်လာပေါ့အဲ့တော့တခုဇာတိပြောသလိုပြန်ကောင်းတာဒီမျိုးသားကျမရင်မူဝါဒကိုလေကျွန်တော်အဲ့ဒါဟိုးတွေကအင်္ဂလန်ညီအစ်ကိုပြည်ကြီးအဖွဲ့ကာလာတွေကလုခန်းခဲ့တဲ့အခါကျတော့ခုမျိုးသားကျမရင်မူဝါဒမှာကိုဗစ်ပေါ်လာတဲ့အခါကျတော့ကျွန်တော်ကဒါတွေကိုပြန်ပြီးတော့အကြံပြုရမယ်တဘောမျိုးဖြစ်နေတာပေါ့အဲ့ကြမှာဇာတိပြောသလိုပဲအဲ့ဒါဒါမှမဟုတ်ခုလက်ရှိမှာ National Health Plan မှာလေကျွန်တော်ကတကယ် Universal Health Coverage မှာလေကျွန်တော်ကရွေချက်ကတော့ဟဲ့လားသောမျိုးမှာကျမကြီးကွာဟပြီးတော့ဟဲ့လားတကယ်ဆင်းရဲတဲ့လူတွေဟဲ့လားနောက်တစ်ခါဝေကုန်ကြီးကြတတ်တာမှာနေဟဲ့လားအချိန်ကန်ကျမကြီးစောက်စောက်မှုရဖို့ဆိုပြီးတော့ဒီရွေချက်ကြီးကိုအဓိကထားပါတယ်ဆရာဟိုဒါပေမဲ့ဒါကတော့အပြောလွယ်သလောက်အောက်ချီမှာဇာတိပြောသလိုမျိုးစံစားပြီးတော့တကယ် implementation ပေါ့နော် activity တွေမှာထိအောင်လုပ်ဖို့ကျွန်တော်ကရည်ကြီးပါတယ်အဲ့တော့ဒီအောင်လုပ်ဖို့လို့ကြတော့လေကျွန်တော်ကမျိုးသားကျမ်းမာရေးမူဝါဒ clear ဖြစ်ရမယ်ဆရာ clear ဖြစ်ရမယ်တကယ် feasible ဖြစ်ရမယ် effective ဖြစ်ရမယ်ဒီလိုမျိုးကိုကျွန်တော်တို့ဆက်ပြီးတော့ဟိုကျွန်တော်တို့လည်းဆက်ပြီးတော့အကြံပေးရမယ်တဘောမျိုးပေါ့နော်ကျွန်တော်လည်းသူ့ကိုပြပါမယ်အဲ့တော့ဇာတိတို့လည်းကျန်တဲ့ဘက်ကနေအားလုံးလည်းဟိုမဆိုင်ဘူးမဟုတ်ဘူးဆရာအဝေးရောအနီးရောအားလုံးကကျွန်တော်မြန်မာပြည်သူသားတွေ
ည
ှိနှိုင်းကြမှာရင်တောင်းရင်ဒီနေ့ကျွန်တော်တို့ဆုံညီပေးပါလို့ကျွန်တော်တောင်းပါပါ
ဟုတ်ကဲ့ပါခင်ဗျာဆရာတော်အောင်ထွန်းရောဆရာတော်တင့်ဆွေရောအချိန်ပေးပြီးဆွေးနွေးပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒီဥစ္စာကြီးဒီကောင်းစဉ်ကြီးကတိတ်ကြီးမားပါတယ်နောက်လည်းပဲကျွန်တော်တို့ဆက်ပြီးတော့ပြောဆိုဆွေးနွေးတော့ကြအောင်မယ်အကြောင်းအရာဖြစ်ပါတယ်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာတောင်းပါပါခင်ဗျာတောင်းပါပါခင်ဗျာ
ပြည်သူ့ကျန်းမာရေးပညာရှင်ဒေါက်တာအောင်ထွန်း၊မြမအရေးလိလသုံးသပ်သူဒေါက်တာတင့်ဆွေတို့နဲ့ဆွေးနွေးထားတာဖြစ်ပါတယ်။ COVID-19 ရေးပေါ်အခြေအနေကြောင့်အင်ကာညတိုင်းရည်တိုင်းစီစဉ်နေရမှာသူဆွေးနွေးကြတယ်စာတို့ထုတ်လွှင့်နေကြပါကျွန်တော်ကြော်ကြော်သိပါခင်ဗျာ
။ VOE ရဲ့ကဘာတလွားခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆွေးမြတ်မော်မှာအခုတစ်ခေါက်တော့ Belgium နိုင်ငံကိုသွားကြရမှာပါ။ Brussels မြို့တော်ပြင်သားလေးမှာရှိတဲ့ရဲတိုက်ကြီးတစ်ခုမှာနှစ်တိုင်းຫນွေဥပေါက်ချိန်ပွင့်တဲ့ပန်းတွေကိုပန်းပြပွဲလုပ်ပြသပေးမယ်။ဒီနှစ်တော့ COVID-19 ကရောဂါကြောင့်ပန်းပြပွဲမလုပ်နိုင်ပါဘူး။ဒါပေမဲ့ပန်းပြပွဲအတွက်ရည်ရွယ်ပြီးဘလောက်ပြင်ဆင်ထားကြသလဲဆိုတာကိုကဘာတလွားခီးသွားအစီအစဉ်ကနေအတူတွားကြည့်ရအောင်ပါရှင်။ဘယ်လ်ဂျမ်နိုင်ငံ Brussels မြို့ရောအနောက်မြောက်ဘက်9ကီလိုမီတာလောက်အဝေးမှာရှိတဲ့ Fruit Garden ဆိုတဲ့မြို့မှာ18ရာစုတွေကစောက်ထားတဲ့ရဲတိုက်ကြီးတစ်ခုရှိပါတယ်။ကျုံပတ်လေတူးထားတဲ့ဂုံးမြေပေါ်မှာတည်ဆောက်ထားတဲ့ Chateau du Grand Beagle ရဲတိုက်ဆိုင်အင်ကြီးရဲ့ပန်းဥယျာဉ်ကြီးမှာနှစ်တိုင်း Floralia ဆိုတဲ့ပန်းပြပွဲလုပ်ပါတယ်။ဒီရဲတိုက်ကြီးကိုအစဉ်အဆက်ပိုင်ဆိုင်လာကြတဲ့ Lord Beagle မိသားစုကသူတို့ပန်းဥယျာဉ်ကြီးမှာဖူးပွင့်နေတဲ့ပန်းရောင်စုံအလှကိုအများပြည်သူလာကြည့်နိုင်ဖို့ပန်းပြပွဲလုပ်လာခဲ့တာပါ။14ဧကကျဲဝန်းတဲ့ရဲတိုက်ကြီးပေါ်ကနေကြီးလိုက်ရင်ရောင်စုံပန်းကင်းတွေဖြစ်နေအောင်လို့ပန်းကင်းဒီဇိုင်းမျိုးစုံပုံဖော်ပြီးတော့စိုက်ပျိုးထားပါတယ်။ရာစုနှစ်နဲ့ချီတက်တန်းရှိနေတဲ့တစ်ပင်ကြီးတွေကြားမှာကျူးလစ်ပန်းတွေပေတာပန်းတွေကအလှပြိုင်နေကြပါတယ်။နှစ်တိုင်းပန်းမျိုးဥပေါင်းတန်းကွဲကျော်စိုက်ပျိုးထားတဲ့ပန်းကင်းတွေကို
ချင်းနိုင်ဖို့လုပ်တဲ့ပန်းပြပွဲဟာဒီနှစ်တော့ကိုဗစ်-19ကာယောဂါကြောင့်ဖျက်လိုက်ရတဲ့အတွက်အများပြည်သူလာမချင်းနိုင်ကြတော့ပါဘူး။ဒါပေမဲ့ကျူးလစ်ပန်းတွေ၊ပေတာပန်းတွေ၊အယောင်ဆုံးလီလီပန်းမျိုးနွယ်ဝင်တွေအဖြစ်အဝါတက်ဖက်ဒယ်ပန်းတွေကတော့နေရောင်အောက်မှာလာကျင်တိုင်းလာနေကြပါတယ်။ဒီပန်းမျိုးဥတွေအားလုံးကိုအိန္ဒိယနယ်သာလန်နိုင်ငံကနေနှစ်စဉ်မှာယူစိုက်ပျိုးတာဖြစ smog essentiellement
မြေဥပောက်မှာဖူးပွင့်နေကြတဲ့ပန်းမျိုးစုံကိုလာကြည့်နိုင်ကြအောင်လို့ပန်းပြပွဲကိုလှုပ်ထားတာပါသူတပြင်းနှစ်တိုင်းအစ်တစ်ပြန်ဆိုင်တဲ့ကျူးလစ်ပန်းတွေဗေဒါပန်းတွေကိုလာပြီးတော့ကြည့်နိုင်အောင်လို့ပါဒီပန်းမျိုးဥတွေအားလုံးကနယ်သာလန်နိုင်ငံကပါနယ်သာလန်ကပန်းဆိုင်ခြံ80လောက်နဲ့ကျွန်တော်တို့ချိတ်ဆက်ထားပါတယ်ကျွန်တော်တို့စိုက်ထားတဲ့ပန်းမျိုးစိတ်ပေါင်း400ကျော်ရှိပါတယ
်ဒီရဲတိုက်ဆိုင်အင်ကြီးကို Xavier Bigel ကအမွေဆက်ခံထားတာပါသူဘိုးဘေးတွေလက်ထက်ကနွေရာသီဆန်အိမ်ကြီးအဖြစ်အသုံးပြုခဲ့ကြတဲ့ဒီရဲတိုက်မှာပန်းပြပွဲကို2004ခုနှစ်ထဲကစတင်ခဲ့တာဖြစ်ပါတယ်။အခုဒီမှာမြင်ရတဲ့ဂျူးလစ်ပန်းတွေလို့ပြောလိုက်ရင် Netherlands, Belgium စတဲ့ဥရောပနိုင်ငံတွေနဲ့တွဲမြင်ကြပါတယ်။တကယ်တော့ Ottoman Empire အုပ်စိုးခဲ့တဲ့ Anatolia ကျွန်းဆွယ်ဒေသကဂျူးလစ်ပန်းပင်တွေအနောက်ဥရောပကို16ရာစုအလယ်ပိုင်းလောက်ကမှရောက်လာခဲ့တာပါ။အခုတော့အဲ့ဒီနေရာဟာဥရောပနဲ့အာရှကိုဆက်ထားတဲ့တူရကီနိုင်ငံဖြစ်နေပါတယ်။ဩစတြီးယားတော်ဝင်ပန်းဥယျာဉ်ကြီးမှာကျူးလစ်ပန်းတွေကို16ရာစုအကုန်ပိုင်းလောက်မှာစိုက်ပျိုးခဲ့တာကနေလူသိများရေပန်းစားခဲ့ပါတယ်။အဲဒီကနေကျူးလစ်ပန်းတွေဟာကျွဲဝါမှုပြရုပ်တစ်ခုဖြစ်လာခဲ့ပြီးလူချမ်းသာတွေရဲ့ပန်းခြံတွေမှာတကူးတကစိုက်ပျိုးတဲ့ပန်းမျိုးတွေအထူးဖြစ်ခဲ့ပါတယ်။ဒီရဲတိုက်ကြီးရဲ့ပန်းဥယျာဉ်ကြီးမှာလည်းအဓိကကျူးလစ်ပန်းတွေဖြစ်တဲ့ပန်းမျိုးဥတတန်းခွဲကျော်ကိုဥယျာဉ်မှူးကြီးတွေကအသေးချာစိုက်ပျိုးထားကြပါတယ်။ဒီနှစ် Floralia ပန်းပြပွဲကို April 4ရက်နေ့ကနေမေလ3ရက်နေ့အထိပြုလုပ်ဖို့စီစဉ်ထားခဲ့ပေမဲ့မလုပ်နိုင်ခဲ့ပါဘူး။ပွဲစီစဉ်သူတွေအတွက်ထိခိုက်သလိုလာကြည့်ဖို့ကြိုတင်စီစဉ်ထားသူတွေအတွက်လည်းစိတ်မကောင်းဖြစ်စရာပါ
။ Cette année est exceptionnellement catastrophique.
ဒီနှစ်ကတော့ဘယ်တော့မှမတူအောင်ထိခိုက်တဲ့နှစ်ပါ။ Corona virus ကြောင့်တနင်္ဂနွေလုံးထိခိုက်နေပါလေ။ပန်းပြပွဲစားမယ့်ရက်မတိုင်ခင်ကလေးကပွဲကိုဖျက်ခဲ့ရတာပါ။ပြပွဲအတွက်အားလုံးအဆင်သင့်ဖြစ်နေပြီးမှလူစုလူဝေးမလို့ရဆိုတဲ့ကန့်သက်ချက်ကြောင့်ပွဲလုံးလို့မဖြစ်နိုင်တော့ပါဘူး။ကျွန်တော်တို့သိတ်ကိုစိတ်မကောင်းဖြစ်ရပါလေ။သူတို့ပြင်ဟိုးအရင်ကလေးကဝင်ခွင့်လက်မှတ်တွေကိုဝယ်ထားကြသူတွေအတွက်အတော်လေးစိတ်မကောင်းဖြစ်ရပါလေ
။Shadow to Grand Bigel ရဲတိုက်ဆိုင်အင်ကြီးမှလုပ်တဲ့ပန်းပြပွဲဟာ Belgium လူမျိုးတွေအတွက်နှစ်စဉ်လာကြည့်စရာပွဲတစ်ခုဖြစ်တယ်လို့နိုင်ငံဆောင်ကဧည့်သည်တွေကိုလည်းဆွဲဆောင်ထားတာပါနှစ်တိုင်းနိုင်ငံတကာကဧည့်သည်5000လောက်လာကြတဲ့ Floralia ပန်းပြပွဲကြီးကိုနောက်နှစ်တွေမှာပြန်လည်လုပ်နိုင်ဖို့အတွက်စီစဉ်သူတွေကတော့ကြိုတင်ပြင်ဆင်နေကြပါပြီလောလောဆယ်မှာတော့အမြန်လှအောင်စနစ်တကျပုံဖော်စိုက်ပျိုးထားတဲ့ပန်းမျိုးစုံရဲ့မှုရက်နဲ့တွေကလေထဲမှာလွင့်ပြတ်နေပါရဲ့ရှင်
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။ Corona virus ပြရောကကြောင့်ရိုးရင်းခဲ့ရတဲ့ American စီးပွားရေးကျန်းပီကောင်းမွန်လာအောင်သူလှုပ်ဆောင်မှာဖြစ်ကြောင်းသမ္မတ Donald Trump ကအင်ကာနေမှာကြေညာလိုက်ပါတယ်။လွန်ခဲ့တဲ့နှစ်လလောက်တုန်းက American ဟာကမ္ဘာမှာစီးပွားရေးအကောင်းဆုံးဖြစ်ခဲ့တယ်လို့အခုဒီလိုပြန်ဖြစ်လာအောင်လုပ်မယ်ပြန်ပိတ်ထားတာတွေကိုပြန်ပြီးဖွင့်နေပြီဖြစ်ကြောင်းနဲ့ American နိုင်ငံသားတွေအလုပ်ခွင်ကိုစိတ်ချလက်ချပြန်ပြီးဝင်နိုင်တော့မယ်လို့လည်းပြောပါတယ်။အခုလိုသမရကပြောပေမဲ့လေအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါနဲ့တေဆုံးရသူက6900ကျော်ရှိနေတာကြောင့်ကမ္ဘာနိုင်ငံတွေအားလုံးထဲမှာတေဆုံးမှုအများဆုံးဖြစ်နေတယ်လို့ဩဂုတ်လအစောပိုင်းလောက်မှာတေဆုံးရသူ13400ကျော်မယ်လို့ခန့်မှန်းထားတာပါမြန်မာနိုင်ငံက Facebook စာမျက်နှာ3ခုအကောင့်18ခုနဲ့အဖွဲ့တစ်ဖွဲ့ရဲ့စာမျက်နှာတွေကိုဖယ်ရှားပစ်လိုက်တယ်လို့ Facebook ကုမ္ပဏီကအင်္ဂါနေ့မှာကြေညာပါတယ်ဒီကုမ္ပဏီအဖွဲ့ဟာပြည်ရင်းအတွက်ဦးစားပေးလှုပ်ဆောင်တာတွေ့ရပြီးFacebook ရဲ့စုံစမ်းစစ်ဆေးချက်အရမြန်မာရဲတပ်ဖွဲ့ဝင်တွေနဲ့ဆက်နွယ်မှုရှိကြတွေ့ရတယ်လို့ Facebook ရဲ့2020 April လအတွက်ထုတ်ပြန်တဲ့တွေ့ရှိချက်စစ်တမ်းမှာဖော်ပြထားပါတယ်။တောင်အာရှဒေသဆိုင်ရာ American ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်နေတဲ့ Thomas L. Biden ကိုမြန်မာနိုင်ငံဆိုင်ရာ American သံမတ်တစ်ထင်းနဲ့ခန့်အပ်ဖို့သမ္မတ Donald Trump ကတနင်္လာနေ့မှာအဆိုပြုလိုက်ပါတယ်။လက်ရှိသံမတ်ကြီး Scott Marcy တာဝန်ထမ်းဆောင်ပြီး၄နှစ်ကျော်ကြာချိန်မှာအဆုပ်ပြုတ်ချက်ထွက်ပေါ်လာတာပါ။ငွေကြေးခေါ်ဝါချမှုဆိုင်ရာစီးပင်းစည်းကမ်းတွေကိုလိုက်နာဖို့တက်ကွက်ခဲ့တာကြောင့်မြန်မာနိုင်ငံကိုငွေကြေးခေါ်ဝါချမှုဆိုင်ရာအမည်ပြည့်စင်းမှာဥရောပသမဂ္ဂအဖွဲ့ကထည့်သွင်းဖို့ရှိနေပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကရောဂါတက်ဖြတ်နေကြတဲ့အချိန်မှာဆင်းရဲနွမ်းပါတဲ့နိုင်ငံတွေကိုအကူအညီတွေတွန်းပြန်ပေးဖို့ဂျာမနီနိုင်ငံရဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးဆိုင်ရာဝန်ကြီးက
ဥရောပသမဂ EU ကိုတိုက်တွန်းတောင်းဆိုလိုက်တဲ့တစ်ချိန်တည်းမှာပဲဒုက္ခရဲ့အခြေအနေတိုးတက်အောင်မဆောင်ရွက်နိုင်တဲ့မြန်မာလိုနိုင်ငံတွေအပေါ်မှာအကူအညီတွေဖြတ်တောက်ပြစ်ဖို့တောင်းဆိုလိုက်ပါတယ်။ဗုဒ္ဓဖူးနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဇီဝင်းမြန်မာပိုင်းထုတ်ပြန်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကုချမ်းမှာကြပါစေ။ဒီ OE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ရှမခင်ရသက်တာ
This program has come to you from the Voice of America, Washington.